Welcome to the Voice of America in Burmese.
Mingla mane khima shi. Washington News of View American တန်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ line to meter 24 32နဲ့40လို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ပင်လာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမိနစ်မှာထွက်ချတဲ့သတင်းတွေကတော့အခုသတင်းပတ်ဟာအမေရိကန်ပြည်ထောင်စုအတွက်စိတ်မချမ်းမြေ့စရာတွေနဲ့ပြည်နေတဲ့အကြောင်းသမ္မတအိုဘားမားကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံအနေနဲ့ဥရောပကိုရေရှည်ဆက်လက်အားပေးသွားမယ်လို့ NATO ထိပ်သီးဆိုမှာသမ္မတအိုဘားမားကပြောပါတယ်အိန္ဒိယနိုင်ငံကရှ်မီးဒေသကအကြမ်းဖက်ဆန္ဒပြမှုအတွင်းလူရှိဦးသေဆုံးပြီးတော့60ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုထွက်ချတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလိုက်မဘာသားရဲ့တောင်းဆိုချက်ကိုတော့အစိုးရအနေနဲ့ဖြေရှင်းဖို့မလိုအပ်ဘူးလို့မြင်ကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးကမနေ့ကပြောကြားလိုက်ပါတယ်
။ကျောင်းတိုင်းဒီသာယဉ်ကျေးကဲသူကြချင်းဖလီကတနိုင်ငံလုံးတစ်ကမ္ဘာလုံးရိတ်ခတ်နေပါတယ်။အားလုံးသိပါတယ်။ဒီကတော့
အပြည့်စုံကိုတော့သတင်းစီစဉ်အပြီးမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံရောက်တရားဝင်မြန်မာလူသားတချို့အတင်းပြန်ပို့ခံရတဲ့တည်င်းပေးပို့ချက်ကိုလည်းတင်ဆက်မှာပါ။နောက်ပိုင်းမှာတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းအာဖရိကန်အမေရိကန်လူမဲ့နှုတ်ကိုရဲတပ်ဖွဲ့ကတိကျစီပစ်တက်လိုက်ပြီးနောက်ဆက်တွဲဖြစ်တဲ့တက်ဆက်ပြည်နယ်ဒါလတ်စ်မြို့မှာအဖွဲ့ဝင်ရဲတပ်ဖွဲ့ဝင်5ဦးပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်သမ္မတဥပမာကအမေရိကန်ပြည်သူတွေစိတ်ကျေနပ်မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့ဒီသတင်းပတ်ဟာစိတ်မချမ်းမြေ့စရာတွေနဲ့ပြည်နေတဲ့သတင်းပတ်ဖြစ်တဲ့အကြောင်းပြောကြားလိုက်ပါတယ်။သမ္မတဥပမာဟာပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့ NATO ထိပ်သီးဆွေးနွေးပွဲအတွင်းပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းသာရှင်းလင်းပွဲအများစုဟာအမေရိကန်ပြည်ထောင်စုအတွင်းဖြစ်ပျက်နေတာတွေကိုအလေးပေးပြောကြားခဲ့ပါတယ်။သမ္မတဥပမာရဲ့ဟာသူ့ရဲ့ဥရောပခီးစဉ်ကိုတရက်လျှော့ပြီးတနင်္ဂနွေနေ့ညမှာဝါရှင်တန် DC မြို့ကိုပြန်လာမှာဖြစ်ပါတယ်။သူ့အနေနဲ့မြို့တော်ဝန် Mike Rollins ရဲ့ဖိတ်ကြားချက်အရ Dallas မြို့ကိုရှေ့သတင်းပတ်အစောပိုင်းမှာတွားဖို့စီစဉ်ထားတယ်လို့လည်းသမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေသလောက်စိတ်ဝမ်းကွဲနေတာမဟုတ်ဘူးလို့အစချီပြီးသမ္မတဥပမာကသူ့ရဲ့တင်းနေတာရှင်းလင်းပွဲကိုစတင်ခဲ့တာပါ။ရဲတပ်ဖွဲ့ဝင်တွေနဲ့လူနည်းစုအတန်းဝန်ကြာဖြစ်ပေါ်နေတဲ့တင်းမာမှုတွေအပါအဝင်တကယ်လက်တွေ့ကြုံနေရတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းနိုင်တဲ့အခြေခံအုတ်မြစ်ပေါ်မှာတိုင်းပြည်ကိုတည်ထောင်ထားခြင်းဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။သူ့အနေနဲ့ Dallas မြို့ကရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့သူကိုဘလို့တတ်မှတ်တယ်လို့မေးတဲ့အခါမှာတော့အဲ့ဒီလူဟာစိတ်မနှံ့တဲ့သူတူဖြစ်တယ်လို့သမ္မတဥပမာကပြန်လည်ဖြေကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်တိုင်းတာနဲ့ဆက်လက်အားပေးထောက်ခံသွားမှာဖြစ်ကြောင်းသမ္မတဘရက်ခ်အိုဘားမားကကတိပြုပြောကြားခဲ့သလိုမြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ NATO နဲ့ဥရောပတိုက်တွေအရေးကြီးတဲ့အချိန်မျိုးမှာညှဉ်းပန်းမှုရှိကြဖို့လည်းတိုက်တွန်းခဲ့ပါတယ်။စိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အခုလိုခိုက်တက်မှာဥရောပရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတ္တလန္တိတ်သမုဒ္ဒရာတဝန်အပြန်အလှန်ဆက်ဆံရေးနဲ့ကာကွယ်ရေးဆိုင်ရာပုံရည်တည်ချက်တွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်လက်ဆွဲကင်ထားမှာဖြစ်တယ်ဆိုတာကိုတော့ဘယ်သောအခါမှပြောင်းလဲသွားမယ့်သဘောထားမဟုတ်ဘူးလို့သမ္မတဥပမာကပြောကြားခဲ့ပါတယ်။ဆေးခေတ်ကာလနောက်ပိုင်းအရေးကြီးဆုံးတွေ့ဆုံမှုတစ်ခုဖြစ်အမေရိကန်တာဝန်ရှိသူတွေပြောဆိုထားတဲ့ NATO မှာအမေအဖွဲ့ရဲ့ထိပ်တည်ညီလာခံစနစ်လေးကပြီးဆုံးသွားချိန်မှာပဲသမ္မတဥပမာကပြောကြားခဲ့တာဖြစ်ပါတယ်။အခုဒီချိန်ထိပ်တည်ညီလာခံအတွင်း NATO မှာအမေအဖွဲ့အနေနဲ့အာမခံကတိပြုတဲ့ပုံစံကနေဟန်တာဆောင်ရွက်တဲ့ပုံစံမျိုးကိုပြောင်းလဲလာတယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ညီလာခံပထမနေ့တောက်ကြနေမှာပဲရုရှားနိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကိုဟန်တားနိုင်ဖို့ရည်ရွယ်ပြီးပိုလန်နိုင်ငံကိုတပ်ဖွဲ့ဝင်1000နီးပါးဆစ်လွတ်မဲ့အကြောင်းလဲသမ္မတဥပမာကကြေညာခဲ့ပါတယ်
။မြောက်ကိုရီးယားကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာပစိဖိတ်ဒေသအပါအဝင်ကမ္ဘာကြီးတစ်ခုလုံးကိုပါအကြီးအကျယ်ချင်းချောက်တဲ့လုပ်ရက်ဖြစ်တယ်လို့NATO ညွှန်ပေါင်းတပ်ဖွဲ့စစ်စင်ရေးတပ်မှုကြီးကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဟာတောက်ကြနေနောက်ပိုင်းကစင်ပေါ်စိတ်ကမ်းမြို့အနီးရင်ကုန်တင်မော့ဘော်ကနေဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာပါအစောပိုင်းလေးလာသိရှိချက်တွေအရအဲ့ဒီဒုံးကျည်ဟာဂျပန်ပင်လယ်ပြင်အတွင်းပြတ်ကျသွားတယ်လို့ယူဆရကြောင်းဒုံးကျည်ပစ်လွတ်မှုတွေကိုစောင့်ကြည့်နေတဲ့အမေရိကန်မဟာဗျူဟာကုကရေးဌာနကပြောပါတယ်တောင်ကိုရီးယားအခြေစပ်ယိုဟပ်သတင်းဌာနကတော့ဒုံးကျည်ဟာအစပိုင်းမှာအောင်မြင်စွာထွက်သွားခဲ့ပြီးလေထဲ10ကီလိုမီတာလောက်ရောက်တဲ့အခါမှာပောက်ကွဲသွားတယ်လို့ပြောပါတယ်အပြည်လာအတွင်းကပြုတ်လုခဲ့တဲ့အလားတူစမ်းသပ်ပြုတ်လုမှုဟာလည်းမအောင်မြင်ခဲ့ပါဘူး။ကင်ဂျုံနဲ့အစိုးရအဖွဲ့ဟာပက်ထိန်တပ်ဒုံးကျည်တွေကိုထပ်ခါတလဲလဲစမ်းသပ်ပြုတ်လုနေပြီး ပြစ်လွတ်မှုတိုင်းမှာသူတို့ကြုံတွေ့ကြရတဲ့အခက်အခဲတွေကိုဖြေရှင်းပြီးတစားတဲ့တစားပိုမိုကောင်းမွန်အောင်လှုပ်ဆောင်လာနိုင်နေတယ်လို့လည်းနေတိုးညွန်ပေါင်းတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးကာတစ်စကာပါရိုတီကပိုလန်နိုင်ငံဝါဆောမြို့မှာကျင်းပတဲ့နေတိုးထိပ်သီးဆွေးနွေးပွဲအတွင်းသတင်းတောက်တွေကိုစနေနေ့ကပြောပါတယ်
တောင်ဆူရန်နိုင်ငံမှာ၅နှစ်မြောက်လွတ်လပ်ရေးအချို့နေကလူတရာကျော်တိတ်ဆုံးခဲ့ရတဲ့မြို့တော်ဂျူဘားမှာပြိုင်ဘက်အုပ်စုတွေချတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်တည်ငြိမ်အောင်ထိန်းသိမ်းမှုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနေစနေနေ့ကအရေးပေါ်တောင်းဆိုချက်တရထုတ်ပြန်လိုက်ပါတယ်။သမ္မတဆာဗာခီယာကိုတစ္ဆာခံသူတွေနဲ့ပြိုင်ဘက်လက်ရှိဒုသမ္မတရစ်မာချာကိုထောက်ခံသူတွေချတိုက်ခိုက်မှုတွေရပ်ဆိုင်းမှုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတိုက်တွန်းလိုက်တာဖြစ်ပါတယ်။ဂျူဘားမြို့တော်ကစေကန်တခုနီလုံးလုံးရေးဂိတ်မှာဒုသမ္မတမာချာကိုတစ္ဆာခံသူတွေနဲ့ပြစ်ပခဖြစ်ရာကသမ္မတကိုထောက်ခံသူစစ်သား5ယောက်တိတ်ဆုံးခဲ့တဲ့ကြာသပတေးနေ့နှောင်းပိုင်းမှာပဲပြစ်ခတ်မှုတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။သမ္မတနန်းတော်မှာတာဝန်ရှိသူ2ဦးတွေ့ဆုံပြီးနိုင်ဤအနေငယ်အကြမှာပဲပြည်တွင်းဒုက္ခသည်တွေခိုးလုံရာစခန်းတခုနီမှာအပြင်းထန်တိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ကုလသမဂ္ဂလေ့လာစောင့်ကြည့်သူတွေကပြောပါတယ်။ပြစ်ခတ်မှုတွေကနေရာတော်တော်များများမှာဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့ရှိသူတွေကပြောပါတယ်။အခုနောက်ဆုံးပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးသမ္မတခရရောဒုသမ္မတမာချပါ2ဦးစလုံးကရှင်းလင်းပြောဆိုခြင်းမရှိသေးပေမဲ့လည်းသူတို့အပေါ်ထောက်ခံသူတွေကိုတော့တည်ငြိမ်ငြိမ်ငြိမ်ရှိကြဖို့တိုက်တွန်းခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံထိချုံမှုအောက်မှာရှိတဲ့ကက်ရှမီးရ်ဒေသမှာထိတ်တန့်စစ်သွေးကြွခေါင်းဆောင်တို့ဦးသေဆုံးသွားပြီးနောက်တနေ့စနေနေ့ကဖြစ်သွားခဲ့တဲ့ဆန္ဒပြပွဲအတွင်းထိတ်တန့်ရင်ဆိုင်မှုတွေဖြစ်သွားခဲ့တာမှာလူ10ဦးသေဆုံးပြီးလုံခြုံရေးတပ်ဖွဲ့ဝင်90ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။ဒါဟာအိန္ဒိယနိုင်ငံအတွင်းမွတ်စလင်အများစုနေထိုင်တဲ့ဒေသမှာမကြသေးခင်ကာလတွေအတွင်းဖြစ်သွားခဲ့တဲ့အဆိုးအဝါဆုံးအကြမ်းဖက်မှုလည်းဖြစ်ပါတယ်။ကက်ရှမီးရ်ဒေသမြို့တော်ဆရီနဂါမှာမြို့ရဲ့တောင်ဘက်ကီလိုမီတာ60လောက်ဝေးတဲ့ထရောင်မျိုးကထောင်နဲ့ချီတဲ့ဒေသခံတွေဟာအနာပိုင်ရဲ့ကန့်ကွက်တမ်းမြစ်ချက်ကိုစန့်ကျင်ပြီးဘူရဟန်ဝါနီရဲ့အတုပမှာအိန္ဒိယစန့်ကျင်ရေးကြွကြော်စံတွေကိုအော်ဟစ်ခဲ့ကြတာပါအသက်22နှစ်အရွယ်ဝါနီနဲ့တခြားစစ်သွေးကြောင်အုပ်တို့ဟာကက်ရှမီးတောင်ပိုင်းဒေသမှာတောက်ကြနေကအဆိုးအနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်သွားခဲ့ပြီးတဲ့နောက်မှာတည်ဆုံသွားခဲ့ကြတာဖြစ်ပါတယ်
ထိုင်းနိုင်ငံမှာလုပ်ဖို့ကင်ဘတ်တအူးကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်အလောင်းကိုဖျောက်ဖျက်ဖို့စူးစမ်းခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာအမျိုးသားတအူးဟာမြန်မာနိုင်ငံကိုထွက်ပြေးသွားတယ်လို့ယူဆရတဲ့အတွက်ထိုင်းအာဏာပိုင်တွေကဖန်ဝရန်ထုတ်ထားပါတယ်အသက်28နှစ်အရွယ်နေမင်းဆိုသူရဲ့ဆိုင်ကယ်မှာသွေးစာသွေးနာတွေကိုရဲအတွေ့ရှိခဲ့ပြီးအသက်ခံခဲ့ရတဲ့သူ့ရဲ့လုပ်ဖို့ကင်ဘတ်ထိုင်းမျိုးသမီးရဲ့သွေးဟုတ်မဟုတ်သိနိုင်ဖို့ DNA စစ်ဆေးချက်အဖြစ်ကိုအာဏာပိုင်တွေကစောင့်ဆိုင်းနေတယ်လို့ထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်လဲဘင်းကိုလိခံထားရပြီးရင်ဘတ်နဲ့ဝမ်ပိုက်မှာလဲဓာတ်ဒဏ်ရာတွေနဲ့တည်ဆုံနေတဲ့အသက်24နှစ်အရွယ်ထိုင်းမျိုးသမီးရဲ့ရုပ်လောင်းကိုဘန်ကောက်မြို့ကရက်ွက်တစ်ခုမှာတွေ့ရှိခဲ့တာပါကြာတာပရင်းနေ့ညအလောက်ကအပြန်ပြစ်မှုကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့နေမင်းရဲ့ဆိုင်ကယ်နဲ့အသက်ခံရသူမျိုးသမီးလိုက်ပါသွားတာကိုတွေ့ရှိခဲ့ကြောင်းအဲ့ဒီနောက်ဆိုင်တဆိုင်မှာ BR2 တောင်းရင်စကားများခဲ့ကြတယ်လို့လဲသတင်းမှာရေးသားထားပါတယ်နောက်ပိုင်းမှာတော့ဆွဆွဲခံရသူငှားထားတဲ့အခန်းမှာတခြားမြန်မာအမျိုးသားတငယ်ချင်းတချို့နဲ့အတူအရက်တော့ပါတီပွဲလုပ်တဲ့နေရာကိုသွားခဲ့ကြောင်စစ်စစ်တွေ့ရှိခဲ့တယ်လို့လဲရဲတပ်ဖွဲ့နဲ့နှီးဆက်သူတဦးကိုကိုးကားဖော်ပြပါရယ်ညတနားရီလောက်အချိန်မှာတော့မြမအလုတ်သမားဖြစ်သူရဲ့ဇနီးအခန်းကိုပြန်ရောက်လာချိန်မှာခင်မွန်းဖြစ်သူနဲ့တငယ်ချင်းတွေကထိုင်းမျိုးသမီးကိုစော်ကားဖို့ကြံစီတာကိုလက်မခံတဲ့အတွက်တပ်ဖြတ်လိုက်တာကိုသိခဲ့ရပြီးစိတ်ဆိုးရကအော်ဂျီဟစ်ကျဲစကားများခဲ့ကြတယ်လို့ဆိုပါရယ်ဘေးပတ်ဝန်းကျင်ကလည်းစူးစူးညံ့ညံ့အတန်တွေကြားခဲ့ရတယ်လို့ဆိုပါရယ်အဲ့ဒီနောက်မှာတော့အလောင်းကိုဖျောက်ဖျက်ဖို့တည်သွားခဲ့တယ်လို့ဆွဆွဲထားပါရယ်
မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးကောလင်းမြို့မှာတွလွန်တကွေးရောဂါဆိုးဝါးစာဖြစ်ပေါ်နေတာကြောင့်ကလေးငယ်တဦးသေဆုံးသွားခဲ့တယ်လို့ကောလင်းမြို့နယ်လုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးပရဟိတကွန်ရဲ့ KDPN ကသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ10ရက်နေ့ကစပြီးကောလင်းမြို့တရက်ချင်းကျေးရွာကကျောင်းသား58ဦးဖျက်နာနေတာကိုတွေ့ရှိတာကြောင့်ကျောင်းဆရာမကြီးကချောင်းသားတိုက်နေဆေးရုံကိုသတင်းပို့ခဲ့တာမှာကလေးငယ်10ဦးတဲ့မင်းကိုအရေးပေါ်ဆေးရုံကိုပို့လိုက်ရပြီးအဲ့ဒီအထက်က3ဦးဟာစိုးရင်စရာအခြေအနေမှာရှိနေစေဖြစ်တဲ့အတွက်စောင့်ကြည့်နေရတယ်လို့ဆိုပါတယ်။ဇူလိုင်လ9ရက်နေ့အထိတော့အပြားရှိနေတဲ့ကလေးငယ်ပေါင်း40ကျော်ရှိနေတယ်လို့ဆိုပါတယ်။ကောလင်းမြို့ပေါ်ဆေးရုံနဲ့ချောင်းသားတိုက်နယ်ဆေးရုံဟာလည်းလူနာတွေများလွန်းတဲ့အတွက်ဆေးရုံဝန်ထမ်းဆရာမတွေမနိုင်ဝန်ထမ်းနေကြရတယ်လို့ဆိုပါတယ်။ဇူလိုင်လ9ရက်နေ့ကတော့ကောလင်းကျမကြီးဌာနကတာဝန်ရှိသူတွေကိုဆစ်လွတ်ပြီး ချင်းစည်းဖြန်းနာပညာပေးလုပ်ငန်းတွေလှုပ်တာနဲ့သွေးစစ်တာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ကောလင်းမျိုးပေါ်နဲ့နေဝွင့်ကျင်ကကြေးဝါတွေမှာနှစ်စဉ်ရေလွှတ်မှုတဲ့တံခံရတာကြောင့်ရေဝတ်တဲ့နေရာတွေများပြီးချင်းနေလဲပွားများနေတာဖြစ်ပါတယ
်။အင်္ဂလန်နိုင်ငံကဝင်းဘယ်တန်တန်နစ်အမျိုးသမီးတဦးချင်းချန်ပီယံပြိုင်ပွဲမှာအမေရိကန်နိုင်ငံကဆရီနာဝီလျံစ်ကဂျာမနီကအန်ဂျယ်လီကာဘာကိုနှစ်ပွဲပြန့်တဲ့အနိုင်ရပိုဆွဲသွားပါတယ်။စနေနေ့ကကမ္ဘာနံပါတ်၄အဆင့်ရှိတဲ့ကာဘာကိုအနိုင်ရလိုက်တာဟာကမ္ဘာနံပါတ်၁ဆရီနာဝီလျံစ်ရဲ့ခုနှစ်ကြိမ်မြောက်ဝင်းဘယ်ဒန်ချန်ပီယံဆုဖြစ်ပါတယ်။ဒါဟာဆရီနာအနေနဲ့တစ်ချိန်ကတက်နစ်လောကကိုလွှမ်းမိုးခဲ့တဲ့စတက်ဖီဂရက်အနိုင်ရခဲ့တဲ့မေဂျာအဓိကဆုကြီး22ခုနဲ့တူသွားတာဖြစ်တယ်လို့မေဂျာဆုကြီး18ခုကိုဇက်တိုက်ရှင်ပြိုင်ခဲ့တဲ့အထက်6ခုမြောက်ဖြစ်အနိုင်ရလိုက်တာလည်းဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. တနင်္ဂနွေနေ့နာနေခင်သတင်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့မနက်နာချန်သူကတင်ပြခဲ့တာပါရှင်။ဒါနဲ့နန္ဒာရေးစောစောကသတင်းကြီးညာမဲ့သူတွေရဲ့နာမည်နေရာမှာဒေါက်ခင်မျိုးတန်လို့မှာပြောမိတာကိုတောင်းပန်ပါတယ်နော်။အခုတော့ညမာသတင်းလာတဲ့ပုဒ်ကိုတင်ဆက်ပါပါ။မဘာသားရဲ့တောင်းဆိုချက်ကိုအစိုးရအနေနဲ့ဖြေရှင်းစရာမလိုအပ်ဘူးလို့မြင်ကြောင်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကပြောကြားလိုက်ပါတယ်။ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာပုတ်ခတ်ပြောဆိုတာမဟုတ်ဘဲသူ့ရဲ့အယူအဆကိုသာပြောကြားခဲ့တာဖြစ်ပြီးလူတိုင်းသဘောထားကွဲလဲပိုင်ခွင့်ရှိကြောင်းသူရဦးအောင်ကိုကမနေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။စနေနေ့ကရန်ကုန်မြို့မှာမြန်မာနိုင်ငံမွတ်စလင်စီးပွားရေးလုပ်ငန်းရှင်များအသင်းကဦးဆောင်ကျင်းပတဲ့အင်းနဲ့အထိမ့်မဲ့ဘာသာပေါင်းစုံညစာစားပွဲကိုတက်ရောက်လာတဲ့ဝင်းကြီးသူရဦးအောင်ကိုကမဘာသားရဲ့တောင်းဆိုချက်နဲ့ပတ်သက်လို့သတင်းတော်တဦးရဲ့မေးမြန်းချက်ကိုအခုလိုတုံ့ပြန်ပြောဆိုပါရစေ
။ဒီမူစီမံဒုလဆော်တော်ဘုရားကွေးလို့ပိုက်ခွင့်ရှိတဲ့ဆိုဖြင်းစရာမလိုဘူးထင်ပါတယ်
။မြန်မာနိုင်ငံမှာမဘာသားအဖွဲ့မလိုအပ်တော့ဘူးလို့ဥဖြိုးမင်းသိန်းရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကတာဝီယူဖြေရှင်းပေးဖို့မဘာသားကတောင်းဆိုထားတာပါဒီလိုဥဖြိုးမင်းသိန်းရဲ့ပြောကြားချက်နဲ့ပတ်သက်လို့လေသူရဦးအောင်ကိုကသူ့ရဲ့အမြင်ကိုအခုလိုသတင်းတောက်တွေကိုပြောပါတယ
်ကျွန်တော်တိုင်းဒီသားကြီးမြင်ကြုတ်ရဲ့လူကြားချက်ကလေးကတနိုင်ငံလုံးတစ်ကမ္ဘာလုံးရိုက်ခတ်နေပါတယ်အားလုံးသိပါတယ်ဒီကတော့ဒီမိုကရေစီမှာလွတ်လပ်စွာသဘောထားကွဲလွဲပိုင်ခွင့်ရှိပါတယ်ကြီးတော့သူကပုတ်ခတ်ပြောတယ်မဟုတ်ဘူးဒီကတော့ဒုရဲ့အယူဆတစ်ခုကထုတ်ပေါ်ပြောဆိုတဲ့ဖြစ်လို့ဘုလို့လက်ဆောင်သဘောထားကိုလည်းပဲဝင်ရှိပါလေ
။ဒါအပြင်2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကိုလက်ရှိအစိုးရအသည့်အနေနဲ့ပြန်ပြီးအသက်ဝင်အောင်ဆောင်ရွက်နေပြီးနိုင်ငံတွင်းမတူကွဲပြားတဲ့ဘာသာဝင်တွေအားလုံးလုံခြုံမှုရှိအောင်ကာကွယ်ဆောင်ရွက်တာဟာအရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့ကွာခြားချက်ဖြစ်တယ်လို့သူကဦးအောင်ကိုကဆိုပါတယ
်။အရင်ကနေမတူတာဟာဒီဘာသာပေါင်းစုံချစ်ကြည်ပူးပေါင်းဆောင်ရွက်ဖွဲ့ကြီးကိုပြန်အသက်သွင်းပြီးမှပြည်တော်စုပြည်မှာရှိတဲ့တော့မတူခွဲပြတဲ့ဘာသာဝင်တွေဘာသာတွေကိုကုညီကံဝယ်ဆောင်ရှောက်ပေးဖို့တူဆားလုပ်တာဒါမတူခွဲပြတဲ့ဆောင်ရှင်ဖြစ်ပါတယ
်အထူးသဖြင့်ဘာသာရေးလူမျိုးရေးမုန်တီးမှုတွေဖြစ်ပေါ်အောင်ဟောပြောလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူနိုင်ဖို့အတွက်ဥပဒေပြဋ္ဌာန်းနိုင်ရေးဘာသာပေါင်းစုံချစ်ချီပူးပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကနေကြိုးပမ်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်ဘာသာတစ်ခုတစ်ခုရှားဒီမှုတစ်ခုနဲ့ဒီမှုရှားမှာပဋိပက္ခတွေဖြစ်ပွားအောင် hey switch အမုန်းစကားတွေဖြန့်ဝေတဲ့ဟာဒီကိုထိရောစွာတားဆီးနိုင်မှုအရေးယူနိုင်မှုဥပဒေတရားပြဋ္ဌာန်းမှုလိုတယ်လို့ဆွတ်မှတ်ခဲ့ပါတယ်အဲ့ဒီဘာသာပေါင်းစုံရှိဒီဘုန်းဆိုင်ဖွဲ့ကြီးမှာအဖွဲ့ကြီးရဲ့ပုတ်ထာကတော့အငင်းသာတမကြီးဦးစိန်ဝင်းဖြစ်ပါတယ်နောက်အဲ့ဒီမှာရင်းသောတမကြီးဦးလတ်မောင်ဒါအစ္စလာမ်ကြီးရာကောင်စီကတော်လေးပါအခွင့်ပါပါတယ်နောက်ဥပဒေပညာရှင်တွေပါပါတယ
်။ရန်ကုန်မြို့မှာကျင်းပတဲ့အင်းနေအထိမ့်မဲ့ဘာသာပေါင်းစုံညစာစားပွဲကိုအာနာယ NLD ပါတီရဲ့နိုင်ကကြီးသူရဦးတင်ဦးလဲတက်ရောက်ချီးမြှင့်ခဲ့ပါတယ်ရှင်။အခုဆက်လက်ပြီးတော့ထိုင်းရောက်တရားဝင်လှုပ်သားတချို့အတင်းပြန်ပို့ခံရတဲ့သတင်းပေးပို့ချက်ကိုတင်ဆက်မှာပါ။နှစ်နိုင်ငံသဘောတူညီမှုနဲ့ထိုင်းနိုင်ငံမှာတရားဝင်အလုံးလောက်ကင်နေကြတဲ့မြန်မာနိုင်ငံသားတချို့မနေ့ကနေရက်ပြန်ပို့ခံခဲ့ရပါတယ်။မကြသေးခင်ကပဲလုံအားကညစ်နာခြင်းတောင်းခံမှုကြောင့်အလုံးထုတ်ခံခဲ့ရတဲ့ Ladbury KI Jerry ဆက်ယုံကမြန်မာအလုံးသမား300လောက်ကိုဆက်ယုံကလုံခြုံရေးအင်အားသုံးပြီးမြန်မာတန်အရာရှိရှေ့မောက်မှာပဲနေရက်ကို ပြန်ပို့ခဲ့တာလို့အလုတ်သမားရေးဆောင်ရွက်သူတွေကပြောပါရယ်ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်အလုတ်သမားတွေကိုထိုင်းနိုင်ငံရဲ့ဥပဒေပါတနစ်လုံအားကဘတ်ငွေ300ပေးပေမဲ့နေ့စဉ်လုံအားကဖြတ်တောက်နေတာတွေကြောင့်လုံအားကနစ်နာမှုတွေဖြေရှင်းပေးဖို့ပြီးခဲ့တဲ့ရက်ကပဲတောင်းဆိုခဲ့ကြတာပါအနည်းနဲ့မှာတော့မြန်မာတန်ယုံကအလုတ်သမားတန်အရာရှိလဲလာရောက်ခဲ့ပြီးအလုတ်သမားတွေကိုနေရရင်ကိုပြန်ပို့ခဲ့တာပါကားတွေနဲ့အလုတ်သမားတွေကိုပြန်ပို့ချိန်မှာနေရရင်ကိုမပြန်လိုကြဘူးဆိုပြီးအလုတ်သမားတွေကတောင်းဆိုနေကြပါတယ်အလုတ်သမားတွေဟာနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာတာဖြစ်လို့တရားဝင်အထောက်အထားတွေနဲ့ဥပဒေပါအခွင့်အရေးကိုရရှိခံစား권ရှိရမယ်ဆိုပြီးသူတို့ရဲ့နေနာချက်တွေကိုတောင်းဆိုခဲ့တာပါစနေနေ့မှာတော့အထင်အကျက်ဘတ်စကားတွေနဲ့နေဆက်ကိုပြန်ပို့တာတွေလုပ်ခဲ့တယ်ဆိုပြီးအလုပ်သမားတို့ကအခုလိုပြောပြပါတယ
်ညီမအလုပ်သမားတွေကအားလုံးကတရားမှကားပေါ်မတက်ကြပါဘူးညီမဆက်ကပြန်လည်းပြောပါခင်ဗျာကျွန်တော်တို့ကားပေါ်မတက်မတက်လို့အတားတကြီးတခိုင်းနေလို့တက်ပေါ့အတားကြီးတခိုင်းနေတာနဲ့မတက်လို့ကျင်သူတို့ရိုင်းနဲ့ဆန်းချုပ်ပြီးပြန်လိုက်မယ်ပေါ့ကျွန်တော်အမော်ယူနဲ့လာနာမည်ရှိပါကမှာကျွန်တော်တို့အဖွဲ့ရပြောရဲညီမကြီးတရားမှမပြန်ကြပါဘူးနော်ဒီဆက်ရောင်းရတယ်ကျွန်တော်တို့အလုတ်ထုတ်တယ်ဆိုလည်းမပြောဘူးခင်ဗျာမောင်းထုတ်ပါ
မြန်မာတန်ရုံကအလုတ်သမားတန်ရာရှိကိုတိုင်းလာရောက်ဖြည့်ရှင်းပေးမှုတွေရှိပေမဲ့ပြည်လဲမှုမရှိခဲ့တာကြောင့်ဖြည့်ရှင်းမှုကနီးလဲမကျဘူးဆိုပြီးအလုတ်သမားတွေဘက်ကဝေဖန်မှုတွေလည်းရှိနေတာပါဒီအတွက်အလုတ်သမားတွေကတော့နေရရင်ကိုမပြန်ခြင်းမဲနဲ့ပြန်ကြရတယ်ဆိုပြီးနိုင်ငံကုလက်မှတ်ကင်ဆောင်ပြီးအလုတ်လုပ်နေတဲ့အလုတ်သမားခေါင်းဆောင်တူကလည်းပြောပြပါတယ
်တန်ဘူးက EG နဲ့ EGCD နဲ့ပေါင်းပြီးလာပြီးတော့သူကဘယ်လိုခေါ်မလဲတတိတိနဲ့ပေါင်းပြီးတော့ပဲအလုတ်သမားတွေရဲ့ဖြစ်ချင်တဲ့ဆန္ဒကိုသူလိုက်ရောပဲနဲ့သူတို့ဖြစ်ချင်တဲ့ဆန္ဒကိုပဲအကုန်လုံးပြောပြသွားပြီလက်သမားလေးဘယ်မှာမရှိဘူးပေါ့သူကြီးတယောက်ကိုယ်တိုင်နေနဲ့သူအများကိုအရှင်းမှာသူကမနေကယ်ဆိုလို့ရှိလို့ရှိရင်သူအကုန်လုံးပုံမလင်းလင်းပြောရမှာမပြောဘူးသူတယောက်တယောက်ချင်းကိုခေါ်ပြီးတော့ပလိတ်ကြီးစတာတွေခံထားပြီးတော့သူခေါ်မယ်တင်းပြလူကိုပေးမှုသူခေါ်တဲ့လူပဲပေးဝင်ပြီးတော့အစီယုံပြီးတော့သူကိုယ်တိုင်နေဘယ်လိုမျိုးစီစဉ်တဲ့ပုံစံမျိုးဖြစ်သွားတာပေါ့နိုင်ငံတော်ကကြီးကဲတယောက်ကဒီလိုမျိုးဖြစ်တဲ့ဆိုတော့ကျွန်တော်တို့လောက်သားလေးမှာအရန်ဒုက္ခရောက်ပါကျွန်တော်တို့ခေါင်းဆောင်ပဲ၄ယောက်မှာဆိုလို့ရှိရင်တော့ကျွန်တော်တို့၂ယောက်ပဲကျင်ခဲ့တယ်ကျွန်တော်လည်းပြန်မှာပဲလေဒီမနေ့ဖန်လောက်ဆိုလို့ရှိရင်ကျွန်တော်ဗမာပြန်မှာဗမာဒီမှာကျွန်တော်တို့လည်းရာဆွဲယူမယ်အကုန်လုံးခု5ခုပေါ့နော်ကုမ္ပဏီ5ခုနဲ့ကျွန်တော်တို့လာခဲ့တာပေါ့လူတွေကဒီပေါ်ဒီနိုင်ငံ passport လေးရှိတယ်ဗတ်လည်းရှိတယ်ပေါ့နော်မျိုးမျိုးပေါ့နိုင်ငံတော်ဆွေးရခွင့်ပြုခြင်းနဲ့လာပြီးအမောင်းထုတ်ခံရတယ
်မြန်မာလူသမားကုညီရေးအဖွဲ့ AAC ကဒါရိုက်တာဦးခိုင်ကြီးကတော့အလုသမားတွေတက်တနာဖြစ်နေတဲ့နေရာကိုရောက်ရှိလာခဲ့ပြီးတန်ရာရှိနဲ့ညှိနှိုင်းခဲ့ပေမဲ့အလုသမားတွေနေရရင်ကိုသာပြန်ပို့တာခံခဲ့ရတယ်ဆိုပြီးပြောပါတယ်
ဒီမှာတန်ရုပ်ဘကဒီလောက်တာကံညာတွေပိတ်အရှင်မပြေဘူးတန်ရာရှိကြတယ်။အင်းအေးဒီရောဆိုပြန်ပို့တဲ့အလုသမားတွေကိုယူပြီးပြန်ကြတာကားပေါ်မှာခုကျွန်တော်ကသူတို့မေးတယ်လေလောက်သမားတွေမပြန်ရင်လည်းပြန်ရတာလို့ပြောတော့သူတို့ကလောက်သမားတွေအရှင်မမေးရဘူးသူကပြောတယ်အလုသမားတွေပြန်ကြည့်လို့ကျော်တော့ပြန်ပို့တာပါတဲ့သူတို့ကလောက်သမားတွေပြန်ပြန်ကြည့်ဆိုပြီးတော့သူကအဲ့လိုပြောတာအမှန်တော့လောက်သမားတွေတရားမှမပြန်ကြည့်ကြအလုပ်လုပ်ချင်ရတယ်ခလီတို့ကားပေါ်ဆင်းတက်ခိုင်းပြီးတော့ဒီညနေပိုင်းဆက်တက်ကြတယ်လေသူဘာသာကမပြောင်းကြတော့အကုန်လုံးပြန်ပို့ပလိုက်တာသူကလောက်သမားအခုဟွာလောက်ရှိတာပေါ့300လောက်ရှိတာပေါ့ဗျ
ဗန်ကောက်မြို့မြန်မာတန်ရုံကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမား၃တန်းတက်မနေအလုပ်လုပ်ကင်နေပြီးနေ့စဉ်အလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကအလုပ်သမားတဦးကိုမြန်မာကျပ်ငွေ၅သိန်းတက်မနေတောင်းခံပြီးထိုင်းနိုင်ငံကိုပို့ဆောင်နေတာပါထိုင်းနိုင်ငံကိုရောက်တဲ့အခါမှာလဲစာချုပ်ပါသဘောတူညီချက်အတိုင်းဖြစ်မလာတာတွေအလုပ်သမားနှင်နာမှုတွေကိုဖြည့်ရှင်းပေးနိုင်တာတွေမရှိတာတွေကြောင့်အခုလိုမျိုးတချို့အလုပ်သမားတွေဟာငွေတွေကုန်ပြီးမှနေရရင်ကိုပြန်ပို့တာခံနေရတာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါ
တန်ပြင်းနဲ့အရှိမြောက်ကချင်းရွှေဟော်ကုံတွေးစခန်းနဲ့ယူနန်ပြင်းနဲ့လင်ကျန်းကုံတွေးစခန်းတို့ပူးပေါင်းဆောင်ရွက်မှုအားကောင်းလာအောင်စတင်ဆောင်ရွက်နေကြောင်းကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်တယ်လို့ဇူလိုင်လ၄ရက်နေ့ထုတ်ရှင်းွားသတင်းမှာဖော်ပြပါတယ်။နေဆက်ကုံတွေးစခန်းတွေထဲမှာချင်းရွှေဟော်ဟာတတိယအကြီးဆုံးပါ။ကုမင်းလင်ကျန်းချင်းရွှေဟော်ကတစ်ဆင့်မြန်မာပြည်ကိုဖျက်ပြီးပင်လယ်ကိုသွားမဲ့လမ်းကြောင်းဖြစ်ပါတယ်။ပိုလန်ကျောင်းရဲ့အနောက်တောင်ထပ်ပေါက်အဖြစ်တရုတ်ကသတ်မှတ်ထားပါတယ်။2009ခုနှစ်မှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယလေးနိုင်ငံပူးပေါင်းဆောင်ရွက်ရေးစီမံချက်ကိုတရုတ်ကတင်ပြလာပါတယ်။တောင်ပတ်လေဝိုင်းနေတဲ့ယူနန်ပြည်နယ်ကိုထပ်ပေါက်ဖွင့်ပေးမယ့်အစီအစဉ်ဖြစ်ပါတယ်။ဒါပေမဲ့စာရန်ပတ်ပြည်နှင်းနောဖလေဘွေလုတ်တဲ့အဆင့်ကမတက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးကိုလက်တွေ့ပြတဲ့အနေနဲ့ကားအစီး20ကျော်ကာကတာဒါကာအင်ဖာမိုရီတမှုမန္တလေးလာရှိုရွှေလီနဲ့ကုမင်ကို2013မှာခရီးထွက်ပြပါတယ်။အဲ့ဒီနှစ်မှာပဲကြောက်ဖြူယူနန်ရေနံတန်းငွေပိုက်လိုင်းကိုပွင့်နိုင်ပါတယ်
။နောက်တော့မကြပါဘူး။ တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်စီးပွားရေးဇင်းကြံထူထောင်ရေးနဲ့ခေတ်သစ်ပိုလန်မှကုန်သွယ်ရေးလမ်းကြောင်းတည်ဆောက်ရေးကိုတရုတ်ကစီစဉ်ပါတယ်ဒီအတွက်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်ကိုပါတည်ထောင်ပါတယ်တရုတ်သမ္မတရှင်ကျင့်ဖင်ရဲ့အကြီးမားဆုံးအကြံစီဖြစ်ပါတယ်အာရှလယ်ပိုင်းနဲ့အနောက်ပိုင်းဒေသကိုဖြတ်ပြီးဥရောပနဲ့ကုန်သွယ်ရေးအရှိတောင်အာရှနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုန်သွယ်ရေးစသဖြင့်ကုန်ကြောင်းရေကြောင်းပိုလန်ကြောင်းဖောက်မဲ့အစီအစဉ်ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်အစောပိုင်းလောက်ကစပြီးစတင်အကောင်အထည်ဖော်နေပါတယ်ဒါပေမဲ့အောင်မြင်မှုအတွေ့နိုင်ငံအတော်များများရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်တရုတ်မှာအိန္ဒိချင်း14နိုင်ငံရှိပါတယ
်ပိုလန်ကြောင်းဖြတ်သွားမဲ့အာရှအလယ်ပိုင်းဒေသဟာလူနေကျဲပြီးမဖွံ့ဖြိုးသေးတဲ့အတွက်ပိုလန်တစ်လျှောက်မှာကားလမ်းရထန်းလမ်းဖောက်လို့ပြီးဆက်သွယ်နိုင်ရင်တရုတ်ရဲ့အနောက်ဘက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးလာမယ်လို့ယူဆပါတယ်ပိုလန်ကြောင်းတစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဓလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်တောင်ပိုင်းမှာကုမင်ဘောရှန်ရှိလီဘမောမီတီနာရှာဒူဇုတ်ရှင်ဘွေရန်နဲ့လီဒိုကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှာဖြစ်သွားနိုင်ပါတယ်စီးပွားရေးတိုးတက်နေတဲ့တရုတ်ပြည်အရှေ့ပိုင်းကမ်းရိုးတန်းဒေသနဲ့အနောက်ပိုင်းဒေသကိုရှေးခေတ်ပိုလန်အတိုင်းပြန်ဆက်ပေးနိုင်ရင်လမ်းတစ်လျှောက်လုံးကဒေသအလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်ကမြင်ပါတယ
်ဒါပေမဲ့ပိုလန်မှာကုန်သွယ်ရေးလမ်းကြောင်းစီမံကိန်းကြီးအောင်မြင်စွာအကောင့်ထဲဖော်နိုင်ဖို့အတွက်ပြည်တွင်းပြည်ပခပြင်းထန်ပြီးအာဂရိလိုက်စားမှုများပြားတဲ့နိုင်ငံတွေရဲ့ကူညီရိုင်းပေးမှုလိုအပ်တာဟာအဓိကပြဿနာဖြစ်တယ်လို့မြင်ကြပါတယ်။ဒါကြောင့်တရုတ်ခေါင်းဆောင်ပိုင်းရဲ့ရေရှည်ရည်မှန်းချက်သာဖြစ်တယ်လို့ယူဆကြပါတယ်။အထူးသဖြင့်အိန္ဒိယဟာတရုတ်အကြံအစီကိုအများဆုံးတန်တရားရှိပါတယ်။တရုတ်အကျိုးစီးပွားမြင့်တင်ဖို့အဓိကရည်ရွယ်တာဖြစ်လို့အိန္ဒိချင်းနိုင်ငံတွေအနေနဲ့လက်ခံဖို့တာဝန်မရှိဘူးလို့အိန္ဒိယဘက်ကမြင်ပါတယ်။အိန္ဒိယကလည်းမြန်မာ၊ထိုင်း၊ဗီယက်နမ်ကိုဆက်သွယ်လိုတာမို့တရုတ်ရဲ့ပြိုင်ဘက်လူဖြစ်လာပါတယ်။တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံစီမံချက်ဟာလည်းအိန္ဒိယအတွက်စဉ်းစားစရာဖြစ်နေပါတယ်
။ပိုလန်ကြောင့်ကုန်သွယ်ရေးမှာအိန္ဒိယဟာဓာတ်ရိုက်သုံးမဟုတ်ပွဲဝိုက်စွာပတ်သက်နေပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊စရီလင်္ကာနဲ့ပါကစ္စတန်မှာတရုတ်အရင်အနည်းများလာတာဟာအိန္ဒိယအနေနဲ့ရက်ကြီးလို့မဖြစ်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတရုတ်ပြည်ရဲ့လက်နက်ရောင်းချမှုဟာနစာတိုးလာတယ်လို့စွီဒင်နိုင်ငံ Stockholm International Peace Research Institute ကဆိုပါတယ်။တရုတ်စစ်ပစ္စည်း35ရာခိုင်နှုန်းကိုပါကစ္စတန်ကဝယ်ပြီးဘင်္ဂလားဒေ့ရှ်က20ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းဝယ်ယူကြောင်းသိရှိရပါတယ်။ပိုလန်မှာစီးပွားရေးလမ်းကြောင်းအကောင့်တွေပေါ်အောင်တရုတ်ကကြိုးစားလေလေမြန်မာပြည်လိုအိမ်နီးချင်းနိုင်ငံမျိုးမှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာလေကြီးမားလေလေဖြစ်လာဖို့သာအလားအလာရှိပါတယ်။တရုတ်အတွက်အရေးကြီးတဲ့ကြောက်ဖြူမြို့နယ်မှာကျေးလက်ဖွံ့ဖြိုးရေးအတွက်တရုတ်ကုမ္ပဏီကကျပ်ငွေတန်း1500ရန်ပုံငွေမှတ်တည်ပြီးဆောင်ရွက်နေပါတယ်။ခေတ်သစ်ပိုလာမတ်ဒရင်ဂျွာ Belt and Road Channel ကိုတရုတ်အင်္ဂလိပ်အရပ်ဘာသာစကားသုံးမျိုးနဲ့လွန်ခဲ့တဲ့လကစပြီးရှင်းဝါဒရင်ဌာနကထုတ်လွှင့်နေပါတယ်။အောင်မြင်ဖို့ဆယ်စုနှစ်တွင်နဲ့ချီပြီးကြာနိုင်ပေမဲ့တရုတ်အစိုးရရဲ့မဟာစီမံကိန်းကြီးဖြစ်လို့မြန်မာအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ဒေါ်လာလတ်တန်းကနေပြီးတော့အင်္ဂလိပ်စာအစီအစဉ်ကိုတင်ဆက်မှာပါရှင
်ဒီတိရင်ပါအင်္ဂလိပ်မေကင်ဆာဂန္ဓာမှာနှုတ်ခမ်းလို့ဒီပြရတဲ့ lip ကိုအခြေခံတဲ့ idiom သုံးချက်ကိုတင်ပြပေးမှာဖြစ်ပါတယ်ခုပထမအဆုံးတင်ပြပေးမယ် idiom အသုံးကတော
့ lipservice
ဖြစ်ပါတယ်ဆာလုံးပေါင်းက LIP lip ကနှုတ်ခမ်း SERVICE service ကဝန်ဆောင်တာဒါမှမဟုတ်တူဦးတယောက်တည်းဆောင်ရွက်ပေးတာဖြစ်ပြီးစကားခုခွင့်ရဲ့ဒါရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာဖြစ်ပါတယ် idiom ဆိုရက် the right ဒီပေကလည်းရှင်းပါတယ်ကျမတို့မြန်မာတွေရဲ့နေ့စဉ်အသုံးကိုပြောရရင်တော့ပါဇက်နဲ့ logo လောက်တာမျိုးဟိုလိုလုပ်ရင်ကောင်းမယ်ဒီလိုလုပ်ရင်ကောင်းမယ်လုတ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေအားဖြင့်ဘာမှလုံမပေးတာပြောကြီးတက်တက်ဖြစ်ပြီးဘာမှအားကိုးလို့မရနိုင်တာကိုဆလိုတာဖြစ်ပါလေဒီအသုံးဟာတခါတရံလေလူတို့အနေနဲ့စိတ်ကတကယ်မပါပဲလွယ်လွယ်နဲ့ပြောလိုက်ပြီးပြောတဲ့အတိုင်းမလုတ်တာမျိုးတနည်းအားဖြင့်ကျမတို့မြန်မာမှာအဲ့ဒီလူကတော့လေကြီးပဲလို့ပြောတာနဲ့ဆင်တူတယ်လို့ဆိုရမှာပါဥပမာအဖြစ်ဒီမိုကရေစီကိုထောက်ခံပါတယ်လို့ဗဇက်ကတော့ပြောနေပြီး တကယ်လက်တွေ့ကြတော့ဒီမိုကရေစီနဲ့မကိုက်ညီတာတွေကိုလုပ်နေတာမျိုးဟာတကယ်တော့အဲ့ဒီလူအနေနဲ့ lip service ပဲပေးတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The new manager is unpopular in the office because he is always paying lip service to the employees
ယုံမှာ manager အစ်စ်ကအမှုတန်းတွေကိုဟိုဟာလုပ်ပေးပါမယ်ဒီဟာလုပ်ပေးပါမယ်ဆိုပြီးတော့အမြဲပဲနှုတ်ကပတ်တွေပေးခဲ့ပြီးမြင်လက်တွေမှာတော့အပြောကြီးတက်တက်ဖြစ်နေတာမို့သူ့ကိုဝန်တန်းတွေကမကြိုက်ကြဘူးလေလို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The new manager is unpopular in the office because he is always paying lip service to the employees
ခုဒုတိယတင်ပြပေးမယ် ATM အသုံးကတော့
to keep a stiff upper lip
ဖြစ်ပါတယ်စာလုံးပေါင်းက TO2 KEEP keep to keep ကထားတာ A ကတခု STIFF stiff ကတောင်းနေတာမလှုပ်ရှားပဲနေတာ UPPER upper ကအပေါ် LIP lip ကနှုတ်ခမ်းလို့လုံးောက်အသေးပဲရပြီစကစုထူးမြတ်ဓာတ်ရိုက်အသေးပဲကတော့အပေါ်နှုတ်ခမ်းကိုမလှုပ်ဖဲနေတာဖြစ်ပါတယ်စကားပြောတဲ့အခါမှာအပေါ်ရောအောက်နှုတ်ခမ်းပါလှုပ်ဖို့လိုတာကြောင့်အပေါ်နှုတ်ခမ်းကိုမလှုပ်ရအောင်ထားတယ်ဆိုရင်အတံမထွက်ပဲဘာမှစကားမပြောပဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်လူတူကအပေါ်နှုတ်ခမ်းမလှုပ်ရအောင်နေတယ်လို့ဆိုရင်ကိုယ်ခံစားနေတာကိုသူများသိမှဆိုလို့ကိုယ်စိတ်ကိုထိမ့်ပြီးဘာမှနှုတ်ကနေမပြောတာစိတ်ကိုငြိမ်ငြိမ်ထားတာကိုဆိုလိုတာဖြစ်ပါတယ်။ကိုယ်ခံစားချက်ကိုထိမ့်ထားလို့တဲ့အတွက်အတင်းပြီးပါဇက်ကိုပိတ်နေတာဘယ်လိုအမူအရာမှမပြမိအောင်အိန္ဒိယဆဲထားတာကိုလည်းဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John I know you're upset about losing your job but try to keep a stiff upper lip
Johnny ခင်ဗျာအလုပ်ပြုတ်လို့စိတ်မကောင်းဖြစ်နေတာကျွန်တော်သိပါတယ်ဒါပေမဲ့လို့လေကိုစိတ်ကိုကိုထိနေအောင်ကြိုးစားပါဗျာလို့ဒီပေးရပါတယ်ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John I know you're upset about losing your job but try to keep a stiff upper lip
ခုနောက်ဆုံးတင်ပြပေးမှာကတော့
to be tight lipped
ဖြစ်ပါတယ်စာလုံးပေါင်းက TO2 BEB to be ကဖြစ်တာ TIGHT tight ကကြက်တာLIPPED lipped ကLIP lip နှုတ်ခမ်းဝေါ်ဟာရကဆင်းသက်လာပြီးဒီနေရာမှာပထမဝေါ်ဟာရ tight နဲ့ lip ကြားမှာတုံးတို့ hyphen ကိုခံထားတာဖြစ်ပါတယ်ဒီ tight lip ဆိုတဲ့ဝေါ်ဟာရဟာနာမဝိသေသန adjective ဖြစ်ပါတယ်စကားစုခုရဲ့တိုက်ရိုက်အသေးပဲကတော့နှုတ်ခမ်းကိုဆိတ်ထားတာဖြစ်ပါတယ် idiom ဆိုတဲ့ device အသေးပဲကလည်းသိမကွာလှပါဘူးနှုတ်ခမ်းကိုဆိတ်ထားတဲ့ဆိုရင်ပါဇက်ကိုပိတ်ထားတာတခုခုအကြောင်းနဲ့ပတ်သက်လို့ရင်းငုံနှုတ်ပိတ်နေတာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The military officials were tight-lipped about the security measures taken after the terrorist attack
အချမ်းဖက်တိုက်ခိုက်ခံရမှုပြီးစစ်ဖက်အရာရှိတွေကလုံခြုံရေးအရေးယူဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရင်းငုံနှုတ်ပိတ်နေကြတယ်လို့ဒီပေးရပါတယ်
The military officials were tight-lipped about the security measures taken after the terrorist attack.
ဒီတင်ပါ English American style American သုံးဝိနည်းစာစီစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lip service to keep a stiff upper lip to be tight-lipped.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလချီမျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင
် VOA မြန်မာပိုင်းစီစဉ်ကိုတရရှင်နေနားဆင်နေကြတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်မကြခင်မှာတော့စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါရှင် American ပြည်ထောင်စု Dallas မြို့မှာဇာတာပတိနေ့ညကငြိမ်းချမ်းစွာဆန္ဒပြပွဲလုပ်နေကြတော့ပြစ်တက်ခံရပြီးတေဆုံးဒဏ်ရာရခဲ့သူရဲဝင်တန်းတွေအတွက်တောက်ကြနေတုန်းကဝစ်ပြူဆူတောင်းခဲ့ကြပါတယ်အကြမ်းဖက်မှုပုံတဲ့အားလုံးကိုအဆုံးသတ်ကြဖို့အတွက်လဲတောက်ကြနေညချမ်းအချိန်ထိကန့်ကွက်ဆန္ဒပြခဲ့ကြတာပါ VOA သတင်းတော့ Deborah Block နဲ့ Jeff Swisscott သတင်းပေးပို့ထားတာကိုဥကြော်စန္ဒာကပြောပြမှာပါရှင်
ဒါလောက်ထိခိုက်သေးကြတန်ရာရအောင်လူတယောက်ထဲကဘယ်လိုများလုတ်ခတ်လေသလဲဆိုတာရဲတွေကသဲလွန်စားရှာဖွေနေကြဆဲပါတနသမားအသက်25နှစ်အရွယ်မိုက်ကာဂျွန်ဆန်ဟာအာဖဂန်နစ္စတန်မှာအရန်တပ်ဖွဲ့ဝင်အဖြစ်ထမ်းဆောင်ခဲ့သူကစိတ်ပိုင်းဆိုင်ရာတိုင်ပင်ကူးသားခံရသူလို့လည်းဆိုကြပါတယ်သူနေတဲ့အိမ်ကိုရဲတွေဝင်ရှာတော့လက်နက်တွေဘုံလုံးမဲ့ပစ္စည်းတွေတွေ့ရှိခဲ့ရပါတယ်အင်းကြီးတယောက်ကတော့ဒီလူဟာပျော်ပျော်ရွှင်ရွှင်နေတတ်တဲ့လူရဲတယောက်ဖြစ်တယ်လို့ပြောပါတယ်မနေ့ကဒလစ်မြို့မှာဝပြုစုတော်မွဲလုပ်တဲ့အခါသေဆုံးသူရဲအရာရှိကိုထောက်ခံသူယာနန့်ချီပြီးတရားခေကြပါတယ်။သူတို့ရဲတပ်ဖွဲ့အနေနဲ့ထိခိုက်နာကျင်မှုခံစားနေရတယ်လို့ဒလစ်ရဲချုပ်ဒေးဗစ်ဘရောင်းကအခုလိုပြောပါတယ
်။ This was a well planned, well thought out evil.
ဒီလူတွေဟာဒီရုပ်မာတဲ့ Wonder Boy လောက်ရောက်ကိုစနစ်တကျကြံစီလှုပ်ဆောင်ခဲ့ကြတာပါ။ပါဝင်ပတ်သက်သူအားလုံးကိုတရားဥပဒေအတိုင်းမဖြစ်မနေစီရင်သွားမှာဖြစ်ပါတယ်။
ဆန္ဒပြနေရသူတွေတဲကတချို့ကလည်းလူမဲတွေပေါ်ရက်တပ်ဖွဲ့ကအလွန်ကျွန်းအင်အားသုံးလေးရှိတာဟာလည်းပဲဒေါသဖြစ်စရာကောင်းတယ်လို့ပြောကြပါတယ်တမဒအိုဘားမားကတော့ဘယ်လိုအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်ဥပဒေကိုထိန်းချုပ်ပေးနေတဲ့ရဲတွေကိုတိုက်ခိုက်တာတော့လုံးဝမမှန်ကန်ဘူးလို့ဆိုပါတယ်နိုင်ငံတော်စစ်နေရုပ်လော်ရတာလင့်ချ်ကတော့ထိန်းချုပ်တင်းရှိရဖို့ဆိုအောင်လိုက်ပါတယ
် We must take a hard look.At the ease with which wrongdoers can get their hands on deadly weapons
မတော်မတရားတဲ့သူတွေလက်ထဲလူသက်လက်နက်တွေလွယ်လင့်တကူရောက်ရှိနိုင်တာမကြာခဏအသုံးချနေတာတွေကိုကျမတို့အလေးနဲ့စဉ်းစားကြရပါလိမ့်မယ
်အနိုးမှာသမရရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာနိုင်သူနှစ်ဦးကလည်းပဲမှတ်ချက်အသီးသီးပေးကြပါတယ်ဟီလရီကလင်တန်ကဆိုရင်ရဲအရာရှိတွေဟာလူစုရဲမဟုတ်ဘူးလို့ဖီလာဒယ်ဖီးယားလူမဲဖျားဝတ်ပြုကြောင်းတခုမှအခုလိုပြောသွားပါတယ်
Remember what those officers were doing when they died. They were protecting a peaceful march. They were
သေဆုံးသူတွေဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုကာကွယ်နေကြတာပါ။နိုင်ငံသားတွေအနေနဲ့အာဏာရှိသူတွေကိုကန့်ကွက်ပိုင်ခွင့်ရှိစေဖို့ဆောင်ရွက်ပေးနေတဲ့အာဏာပိုင်အတိုင်းဝိုင်းကသူတွေပါ
။တခါ Republican Party က Donald Trump ကလည်းဒီပြစ်ခတ်မှုဟာတမျိုးသားလုံးရဲ့ဝိညာဉ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ A brutal attack on our police force is an attack on our country.and an attack on our families
ကျွန်တော်တို့ရဲ့ရဲတပ်ဖွဲ့ကိုတတ်ခိုက်တာဟာကျွန်တော်တို့နိုင်ငံကိုတတ်ခိုက်တာကျွန်တော်တို့မိသားစုတွေကိုတတ်ခိုက်တာဖြစ်ပါတယ်ကျွန်တော်တို့ဟာရဲတပ်ဖွဲ့ဝင်တဲ့အနေနဲ့အတူရပ်တည်ရပါလိမ့်မယ
်ဆန္ဒပြမှုတွေဟာတခြားမျိုးကြီးတွေမှာပါဖြစ်ပွားနေတာပါအခုအချိန်ထိကတော့ငြင်းငြင်းချမ်းချမ်းရှိနေသေးပါလက်မဲ့ရက်အတွင်းမှာတော့သမ္မတဥပမဟာဒလစ်မြို့ကိုသွားရောက်มาဖြစ်ပါတယ်ခင်ဗျာ
ဥကြောဆန္ဒပြောပြသွားတာပါအခုတော့ကကြောကြောသိန်းတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လင်းတော့မှာပါဒီအစီအစဉ်ကိုထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေလိုက်အစီအစဉ်ကနေကြိုးဆိုပါတယ်မြန်မာနိုင်ငံမှာအမျိုးသားနဲ့အမျိုးသမီးတွေကြားအခွင့်အရေးအားလုံးမှာအားလုံးမှာအကန့်အသတ်မရှိဒန်းတူခံစားခွင့်ရနေပါပြီလားကျွန်တော်မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံအမျိုးသမီးလှုပ်ရှားသူတွေကအမျိုးသမီးအခွင့်အရေးတောင်းဆိုလှုပ်ရှားသူတွေကတော့အမျိုးသမီးတွေကိုအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရပါဆိုပြီးတော့တောင်းဆိုပြီးတော့လှုပ်ရှားနေကြပါတယ်ဒါပေမဲ့လည်းတစ်ဖက်မှာအမျိုးသမီးတွေကအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရနေပြီးသားပဲမြန်မာလူ့အဖွဲ့အစည်းမှအစဉ်ဆက်အရအမျိုးသမီးတွေကိုဒန်းတူအခွင့်အရေးပေးခဲ့တယ်ဘယ်လိုဒန်းတူအခွင့်အရေးတွေထပ်တောင်းနေသေးတာလဲဘာတွေလိုချင်နေသေးတာလဲဆိုပြီးတော့ ငင်းချက်ထုတ်ပြီးတော့ပြောနေလူလည်းရှိပါတယ်။ဒီကနေ့ညကျွန်တော်တို့အဲဒီအကြောင်းအရာကိုဆွေးနွေးကြပါမယ်။ပြည်နယ်ဆွေးနွေးပေးဖို့အတွက်အမျိုးသမီးအခွင့်အရေးတောင်းဆိုလိုရှားတဲ့နေရာမှာထိတ်တန့်ကခေါင်းဆောင်တူဖြစ်တဲ့အခုမကြာသေးခင်ကမှကုလသမဂ္ဂမှဒီကျွန်တော်တို့အမျိုးသမီးအခွင့်အရေးဆိုင်ရာညီလာခံပေါ့လေစီဒေါ်စာချုပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတက်ရောက်ပြီးတော့မှဒီနေ့ညနေပိုင်းကမှပြန်ရောက်လာတဲ့မမေစပယ်ဖြူမမေစပယ်ဖြူကကျားမရေးရဒန်းလူညီမရေးကွန်ရက်ကညွန်ကြိုင်ဒါရိုက်တာဒူးဖြစ်ပါတယ်။နောက်ဒူးကတော့ဒီလိုပဲဒန်းလူညီမအခွင့်အရေးအတွက်လှူရှားနေတဲ့ညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဒါကကျွန်တော်တို့ရက်ဖက်အခွင့်အရေးလူမှုအခွင့်အရေးအတွက်လှူရှားနေတဲ့စစ်မှန်သောပြည်သူ့ကြေကျွန်းအဖွဲ့ကဒါရိုက်တာဒူးဖြစ်တဲ့ဦးသွန်းလင်းအောင်ကိုလည်းပဲကျွန်တော်တို့ပေါင်းဆွေးနွေးပေးဖို့ဖိတ်ကြားထားတာရှိပါတယ်။နောက်ထပ်တရားပေါင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမမေစပယ်ဖြူကိုမေးပြရစေမမေစပယ်ဖြူဒီကနေ့ညနေကမှဒီကုလသမဂ္ဂဆွေးနွေးပွဲကနေပြန်ရောက်လာတာဆိုတော့အဲ့ဒီကုလသမဂ္ဂဆွေးနွေးပွဲမှာဒီစီဒေါ်စာချုပ်ပေါ့လေမြို့သမီးခွင့်ရေးဆိုင်ရာကာဝေးစာချုပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာမမေစပယ်ဖြူတို့အဓိကအောင်မြင်ခဲ့တဲ့အချက်တစ်ချက်တစ်ချက်ရှိရင်ပြောပြပါခင်ဗျအ
ဓိကကတော့ဒီမြို့သမီးဖွဲ့ရဲ့ရပ်တမှုမျိုးဖွဲ့စည်းတွေရဲ့မြို့သမီးခွင့်ရေးနဲ့ကျန်းမာရေးညီညွတ်မှုပေါ်လှုပ်ရှားနေတဲ့လှုပ်ရှားမှုတွေကိုအခုဒီအစိုးရကိုယ်တော်ရဲ့အနေနဲ့လည်းအတိအမှတ်ပြုလက်ခံမှုအထိုင်ရောက်ရှိလာတယ်လို့ကျွန်တော်တို့ကတုံ့ပြန်ပါတယ်။အဲဒါလည်းဆိုတော့ဒီအစိုးရလက်ထက်ဒီတုန်းကဆိုရင်ဒီလက်ထက်ဒီမှုဖွဲ့စည်းပြီးတဲ့အလို့သမီးတွေမြေကြီးဖွဲ့တွေပေါ်မှာတစ်ခါမှအတိအမှတ်ပြုခြင်းပေါ့နော်။ဒီနေ့ကျောင်းတိုင်းကပြောရဖို့အတွက်တောင်းမှဒီလိုမျိုးလာလာတက်တဲ့အချိန်မှာဆိုရင်ဆက်ကျဲများကြီးရှိခဲ့လို့ပါပဲ။ဒါပေမဲ့လည်းဒီတစ်ခါဒီတော့ကော်မတီနဲ့မိသားစုတယောက်ပြည်မှာမှာကျွန်တော်ကမှကျောက်ကိုယ်တိုင်ဆွေးနွေးလို့ကျွန်တော်ဆုံးဒီအစီအစဉ်ကိုကျွန်တော်လုပ်ခွင့်ရတယ်။အဲ့လိုပဲသူတို့ကဒီတော့ကော်မတီကိုတုံ့ပြန်ဖြေကြားတဲ့ဒီရှင်းလင်းပြောကြားမှုတွေမှာလည်းမျိုးသမီးဖွဲ့တွေနဲ့အရပ်တမှုဖွဲ့စည်းတွေရဲ့လူဖွဲ့စည်းအတွက်ဟို contribute ပေါ့နော်။ဆောင်ရွက်နေတဲ့လုပ်ငန်းတွေအပေါ်မှာသူတို့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ဖြည့်ဆောက်ပြီးတော့လည်းဒီတော့ဆောင်ရွက်သွားမှာဖြစ်ကြောင်းအတိမတ်ကြည့်ကြတာမျိုးရှိတဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုဟိုကောင်းမွန်တဲ့တက်တက်ပြောင်းလဲမှုအဖြစ်နဲ့အတိမတ်ကြည့်ပါလေကောင်းပါလေကျေးဇူးပါလေရှင
့်ဟုတ်ကဲ့ဆိုတော့အစိုးရဖွဲ့အပြောင်းလဲမှာအနေဆုံးအဆင့်တော့ဟလာဒန်းလူအခွင့်ရေးရဖို့လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုအတိမတ်ပြုပြီးတော့လက်ခံတဲ့အဆင့်ကိုရောက်လာပြီပေါ့နော
်ဟုတ်ပါရဲ့ရှင
်ဟုတ်ကဲ့ပါဆက်ဆွေးနွေးပါမယ်ကျွန်တော်တို့နောက်ပိုင်းမှာဆိုတော့ကိုအောင်မျိုးမင်းကလည်းပဲအဲ့ဒီဆွေးနွေးပွဲလေးကိုကိုအောင်မျိုးမင်းတက်ခဲ့တယ်ကိုအောင်မျိုးမင်းကဒါလူအခွင့်ရေးဒန်းလူအခွင့်ရေးနဲ့ပတ်သက်ရင်နှစ်ပေါင်းများစွာထောက်လျှောက်လှုပ်လာခဲ့တဲ့လူတယောက်မြန်မာနိုင်ငံရဲ့ဟလာဒန်းလူညီများအခွင့်ရေးအခြေအနေဘယ်လောက်ရှိလဲဆိုတာအသေးစိတ်သိတဲ့ကျွမ်းကျင်သူတယောက်လို့ကျွန်တော်ဒီတိုင်းပဲအတိအမှတ်ပြုလက်ခံထားပါတယ်ကိုအောင်မျိုးမင်းဒီကနေ့ဗမာပြည်မှာအမျိုးသမီးတွေနဲ့အမျိုးသားတွေဒန်းလူအခွင့်ရေးမရလို့အမျိုးသမီးတွေကတောင်းဆိုနေတာဒန်းလူအခွင့်ရေးတကယ်မရကြသေးဘူးလား
ကျွန်တော်အနေနဲ့ကတော့ဒီတကယ်တမ်းတွေးကြည့်မယ်ဆိုရင်နည်းနည်းဆိုင်ဆိုင်တွေးကြည့်လေမရသေးဘူးလေလို့ကျွန်တော်ပြောချင်ပါတယ်။ဒါကြောင့်လဲဆိုလူတော်တော်များများကမြန်မာထုံထမ်းစင်လာရဲ့အောက်မှာအမျိုးသမီးတွေကိုကာကွယ်ထားပြီးတယ်တံမိုးထားတယ်လို့ပြောထားတဲ့ထောက်ပြချက်တွေရှိတယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့မြန်မာထုံထမ်းစင်လာတွေရှားတဲ့မှာအမျိုးသမီးမှုလို့ကျွန်တော်တို့အထင်သေးတဲ့အရာတွေအမျိုးသမီးမှုလို့နေရာမပေးချင်တဲ့အရာတွေအမျိုးသမီးမှုလို့အတိအမှတ်မပြုလို့ရောစိတ်တွေအစွဲတွေပုံစံခွက်တွေကရှိနေပါတယ်အဲ့လိုရှိနေခြင်းကိုယ်တိုင်ကကျွန်တော်တို့အမျိုးသမီးပေါ်မှာဒန်းတူညီမျှအခွင့်အရေးမပေးဘူးဒန်းတူညီမျှအတိအမှတ်မပြုဘူးဆိုတာပေါ်ပါတယ်ခင်ဗျကျွန်တော်တို့မြန်မာထုံးတမ်းစင်လာရအမျိုးသမီးတွေကိုကျွန်တော်တို့ဒီအိမ်နောင်ရေးနဲ့ပတ်သက်ပြီးတော့အိမ်မွေးမှုကိစ္စပဲမိခင်အနေနဲ့ပဲသူတို့တတ်မိုးထားတယ်တစ်ဖက်ကကောင်းပါတယ်ဒါပေမဲ့တစ်ဖက်ကမိခင်ဆိုတဲ့သဘောမျိုးနဲ့ပဲအတိအမှတ်ပြုပြီးတော့တခြားသောတာဝန်တွေတခြားသောစွမ်းပကားတွေကိုအတိအမှတ်မပြုခြင်းကထုံးထမ်းစင်လာရဲ့ဒလိကြားမှာရုံမထွက်သာသောခွဲခြားခံရတဲ့မြန်မာအမျိုးသမီးတွေရှိနေတယ်ဆိုတဲ့ကိစ္စတွေကျွန်တော်ထောက်ပြခြင်းနဲ့ဥပဒေထဲမှာလည်းကျွန်တော်တို့စံချိန်စံညွှန်းတတ်မှတ်တဲ့အချိန်မှာအမျိုးသမီးမှုလို့ဒီကိစ္စတွေမလုပ်ဆောင်ရဘူးအမျိုးသားများနဲ့တင့်တော်သောအလုပ်တွေကိုအမျိုးသမီးတွေလုပ်เสียမလိုဘူးဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေမှာအတိအလင်းပြထားခြင်းကိုယ်တိုင်ကခွဲခြားမှုတစ်ရပ်ဖြစ်နေတယ်ဒါကိုလူတော်တော်များများမမြင်ကြဘူးဒါတွေကထုံထမ်းစင်လာဖြစ်တယ်ဆိုရဲအစွဲအောက်မှာပဲဒီခွဲခြားမှုတွေကိုကျွန်တော်မြင်လေးမရှိဘူးဆိုတာထောက်ပြခြင်းပါတယ
်ကျွန်တော်တစ်ချက်လေးဖြတ်မေးခြင်းနဲ့ကိုအမျိုးမင်းဒီအခြေခံဥပဒေကိုဆွဲတဲ့အချိန်တုန်းကအမျိုးသမီးကိုယ်စားလှယ်ဘယ်နှယောက်ပါလဲအဲ့ဒီအခြေခံဥပဒေဆွဲတဲ့အထဲမှာ
အခြေခံဥပဒေဆွဲတဲ့အစုအဖွဲ့ထဲမှာအမျိုးသမီးတွေကကိုစားပြုပါဝင်မှုနည်းခဲ့ပါတယ်နောက်တစ်ခါတကယ်တမ်းတိတိကျကျရေးဆွဲတဲ့အချိန်မှာတော့ကျွန်တော်တို့အမျိုးသမီးနဲ့ပတ်သက်တဲ့အတန်တွေအမျိုးသမီးတွေကိုယ်တိုင်ဦးဆောင်ရေးဆွဲသောအရာမျိုးဖြစ်တာအားနည်းတယ်နောက်တစ်ခုက process ကိုကြည့်မယ်ဆိုရင်ဘယ်သူပဲဘယ်လောက်ပဲတော်တော်ဒီရောင်းနှပင်း ဆွေးနွေးပွဲနဲ့ကျွန်တော်တို့ဖြစ်လာတဲ့အချိန်မှာအနောက်ဆုံးကတော့ဒီအာဏာရတဲ့ဒီစစ်တပ်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်လူတော်တွေရှိသည့်တိုင်အောင်ဖွင့်ပြောဖို့အနေထားမရှိတာကိုလည်းကျွန်တော်တတိပြုလိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ Mummy's Review ချင်းချင်းလေးလေးကျွန်တော်တို့ပြောကြည့်အောင်ပါ Mummy's Review တို့ဒန်းနုအခွင့်အရေးတောင်းဆိုနေတဲ့လူတွေအနေနဲ့အဓိကဘယ်လိုမျိုးဒန်းနုအခွင့်အရေးတွေကိုတောင်းဆိုတာပါလဲကျွန်တော်ကိုအဓိကအကျဆုံး၃ခုပြောပ
ါဟုတ်ကဲ့ပါအမျိုးသမီးတွေနဲ့အမျိုးသားတွေဒန်းနုမျိုးအခွင့်အရေးရမရကိုနိုင်ငံတကာမှာတော့တိုက်တာတဲ့ညှောင်းကိန်းတွေရှိပါတယ်။အဲတော့ဒီအမျိုးသမီးတွေစာတက်မြောင်တော့အလုပ်လို့ပြောမလဲ။ employment ပေါ့နော်။အလုပ်အကောင်လုပ်ခွင့်ရတဲ့နှုန်းနဲ့နိုင်ငံရေးနဲ့စိတ်ဆက်ဆက်ဖြတ်နိုင်တဲ့နေရာတွေမှာပါဝင်ခွင့်ပေါ့။ဒန်းနုမျိုးပါဝင်ခွင့်တွေနဲ့နိုင်ငံတကာမှာတော့တိုက်တာလို့ရှိပါတယ်။အဲတော့ကျွန်တော်နိုင်ငံမှာအမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ဓာတ်ပုံညီညာမှုအခွင့်အရေးလို့ပြောတဲ့အခါမှာဒီစံနှုန်းဒီညံသိပုံစံကတုံးနဲ့တိုင်းတာနေကြတာမဟုတ်ဘဲနဲ့ဒါတော့အပြင်တော့ကိန်းကမ်းတွေကအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဓာတ်ပုံညီညာတင်ပါခွင့်ရှိတယ်အလုံးလောက်တောင်ခွင့်ရှိတယ်ဒါကြောင့်အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဓာတ်ပုံခွင့်ရရနေရပေါ့အမျိုးသမီးတွေကိုပြည်သားမတင်နိုင်အောင်အလုံးမလုံးနိုင်အောင်ဘယ်လိုဆက်စားထားမှုမျိုးမှရှိရတဲ့ကြောင့်အမျိုးသမီးတွေအခွင့်အရေးကိုအပြည့်အဝရတယ်လို့အဲ့လိုဟိုတဲဆိုနေကြတာကိုကျွန်တော်တို့လူဖွဲ့စည်းရမှာကြားရပါတယ်ဒီတော့မှကျွန်တော်တို့ပြောတဲ့ဓာတ်ပုံညအခွင့်အရေးဆိုတာပေါ့နော်ဒီစီတော်တဘောတကတော်ထဲမှာပါတဲ့ဓာတ်ပုံညအခွင့်အရေးဒီ substantive equality လို့ခေါ်တဲ့အကျိုးမဲ့ဓာတ်ပုံညရေးတာဟိုဘာမှဟိုဘယ်လိုပြောမလဲအကျိုးမဲ့လို့ပြောတဲ့အတွက်ကြောင့်ဘာကြောင့်အမျိုးသမီးတွေကိုဒီနေရာမှာတော့ခွင့်မပြုနိုင်ပါဘူးဆိုတော့အကြောင်းပြချက်အခုမှပြောလို့မရပါဘူးပေါ့နော်အဲ့ဒီမှာသင်စားဖို့မှာအမျိုးသမီးတွေဟာတန်းတူခွင့်ရရမယ်ဆိုပေမဲ့လေဒီတန်းတူညီမပြညာတက်ရောက်တော့အမျိုးသမီးတွေဟာအမျိုးသားတွေလောက်ဓာတ်ဒူးနေရအလုပ်အကောင်အခွင့်အရေးနေဓာတ်မီမှာဆိုတော့ဓာတ်မီမရှိနေတာကိုတွေ့ရတယ်အဲ့တော့ဒီမှာသင်ချက်တစ်ခုတည်းပေါ့မရှိသေးနဲ့ဒီပြညာသင်ယူတက်ရောက်ပြီးတဲ့နောက်မှာအမျိုးသမီးတွေဟာလည်းအမျိုးသားတွေနဲ့တန်းတူအလုပ်အကောင်ဓာတ်ဒူးနေရမယ်တောက်တက်တက်ဖြစ်နိုင်တဲ့နေရာတွေမှာပါဝင်နိုင်ခွင့်ကိုပါကျွန်တော်တို့ကတိုင်းပါရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာခုလက်ရှိဆိုရင်အားလုံးလည်းသိကြပါတယ်ဥပဒေတည်ရေးမှန်တိုင်းဒီဥပဒေတည်ရေးမှန်တိုင်းနဲ့တရားစီရင်ရေးမှန်တိုင်းဆိုရင်ကျွန်တော်တို့မှန်တိုင်းကြီးသုံးခုရှိတဲ့နေရာမှာဥပဒေတည်ရေးမှန်တိုင်းမှာဆိုရင်လည်းအမျိုးသမီးတွေခေါင်းဆောင်နေရာကနေစိုးစစ်ဆက်နိုင်တဲ့အဓိကကျတဲ့ရာသီနေရာမှာပါဝင်မှုဟာအမြဲတမ်းလဲပါနေတဲ့အကြောင်းတွေ့ရမှာဖြစ်ပါတယ်အဲ့လိုပဲကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းဖြစ်တဲ့လွတ်တော်ထဲမှာဆိုရင်လည်း2030ထက်ဆိုရင်တိုးတက်လာပြီလို့ပြောလို့ရတော့ညာလေအခုမှကျွန်တော်တို့ဗီဒီယိုပါဝင်မှုဟာ 13.5 ခိုင်နှုန်းပဲရှိနေပြီးတော့အခြေတော်အားရကျွန်တော်တို့အမျိုးသားနိုင်ငံတွေနဲ့နှိုင်းယှဉ်တယ်ဆိုရင်လည်းခေါင်းဆောင်မှုနေရာမှာအမျိုးသမီးတွေပါဝင်မှုဟာတော်တော်လေးကိုမိမ့်ပါနေသေးတယ်ပြောင်းလဲနေသေးတယ်လို့ပြောလို့ရတယ်အဲ့တော့ဒီပညာသင်ခွင့်လေးအလို့တိုင်းပြည်လုံးခွင့်ရတာတွေကိုပဲကျွန်တော်တို့ကကြည့်လို့မရပါဘူ
းဒ
ါလက်ဆိုပါကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးကိုသွန်းလင်းအောင်စစ်မှန်သောပြည်သူ့ကြေကျုံအဖွဲ့ကိုတည်ထောင်သူဒုဖြစ်တဲ့လက်ရှိဒါရိုက်တာဒုဖြစ်တဲ့ကိုသွန်းလင်းအောင်ကိုသွန်းလင်းအောင်ရဲ့အတွေ့အကြုံရာလက်ရှိမြန်မာနိုင်ငံအမျိုးသားအမျိုးသမီးဓာတ်တုအခွင့်အရေးအခြေအနေကိုသွန်းလင်းအောင်မြင်ထားသလောက်ပြောပြပါအဲ
ကျွန်တော်ပြောပြမယ်ဆိုရင်ဟိုခုနကွန်ရူမင်းလည်းပြောသွားပြီးပါပေါ့နော်ဆိုတော့ကျွန်တော်ဒီပတ်ဝန်းကျင်မှာတွေ့နေရတာဒီမှာကဓာတ်တုမြင်ရမှုကမရှိဘူးကြမရှိဘူးဆိုတာအခုကျွန်တော်တို့ဒီခုနဟိုလူကောင်းလေလောက်ခလာကမှလည်းခုနဒီအထေချုပ်ဆဲုံနေမှလို့ပြီးတာလေအလုပ်တစ်ခုရဲ့ဟိုပဲမိန်းကလေးဆိုရင်လာလာနေတယ်အမျိုးသားဆိုရင်လာလာများတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒါလက်ရှိမှာဖြစ်နေတယ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းခုနလိုမျိုးဆိုတော့ဟိုပြောရရင်တော့တကြောင်းတည်းလို့ပြောလို့ရတယ်ပေါ့နော်သူကတိတိလေးလို့ဟိုအမတ်တမတ်ကြည့်ရင်တော့အဲ့လိုမြင်ရတယ်ပေါ့အဲ့ဒါသူကဒီအလုပ်တွေမှာသူကအမျိုးသားနဲ့သူရဲ့အမျိုးသားနဲ့တန်တဲ့လို့အမျိုးသားပဲခိုင်းမယ်ဆိုတော့ဒါပေမဲ့အဲ့ဒီအချာထွက်လာတဲ့ဟာကြီးကတော့အများကြီးဖြစ်သွားတယ်ကြာခုနပညာရေးမှာဟိုပဲပညာရေးမှာခုနအမှတ်မကြီးတာနော်မိန်းကလေးဆိုရင်အမှတ်ကပို့ပြီးတော့တင်ထားတာ။နောက်အလုပ်ကိုင်နေမှာလဲခုနဟိုမိန်းကလေးကိုမခေါ်တဲ့အလုပ်တွေရှိလာတာ။အဲ့ဒီအမှတ်တစ်ဆင့်ဆက်ဆက်ပြီးတော့နောက်နိုင်ငံရေးဘာလို့မှလဲမျိုးစည်းမပါနိုင်တာ။အဲ့ဒါကြီးဟိုခုနဒီသူတို့ပြဋ္ဌာန်းထားတာရဲ့ခက်ချောင်သွားတဲ့ဟာတွေပေါ့။အဲ့ဒါကြီးကျွန်တော်ပုံဝင်ချင်မှာအများကြီးတွေ့နေရတယ်။လောလောဆယ်ပဲကြည့်လိုက်တာကျွန်တော်အစိုးရထဲမှာအမျိုးသမီးကက်ဘိနက်ထဲမှာအမျိုးကြီးတစ်ယောက်ပါလေ။နောက်ခုနလွှတ်တော်ထဲမှာတော့ခုနမန်မေဂျာချူလဲပြောသွားပြီ3.5ဆိုတာကအရင်နေတဲ့ဟိုမျိုးဖြစ်နေတာပေါ့နော်။ဆိုတော့ကျွန်တော်ဒီမှာအားရအများကြီးလူတွေကဥပဒေကြလည်းလူသေးတယ်လို့ခုနလူတွေစဉ်းစားချက်မှာလည်းခုနအမျိုးသားတွေကဟိုဒါပင်မဖြစ်ပြီးတော့အမျိုးသမီးတွေကဘေးကအရန်ဆိုတဲ့ပုံစံမျိုးပေါ့နော်ခုနထုံနှန်းစင်လာရလို့လူတွေကပြောနေရတယ်အဲ့ဒါကသူကအားနည်းလို့ပူညီတယ်ဆိုတဲ့အခြေခံ concept ကြအခြေခံအဲ့ဒီအခြေခံစဉ်းစားချက်ပေါ်နေသွားတာဖြစ်တဲ့အတွက် ဟိုအကျဉ်းချင်းကျင်တော့ညီတယ်လို့ပဲဒါပေမဲ့တကယ်ကြတော့သူကဟိုမိခုံနေရတယ်ဟိုအားနေတယ်အဲ့ဒီအတွက်ပို့ပြီးတော့သူတို့အတွက်စဉ်းစားရမယ်ဆိုရဲအဲ့လိုအခြေခံမျိုးဖြစ်နေတယ်ဆိုတော့ဒါကကျွန်တော်ထင်တယ်လုံလောက်တဲ့အခြေအနေတခုတော့လုံအောင်များကြီးမှာမရှိသေးဘူးလို့ကျွန်တော်အဲ့လိုပဲရှင်းရှင်းလင်းလင်းမြင်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းဆိုတော့အခုနပြောကြတဲ့အထက်မှာမျိုးသမီးတွေခုနလိုအုပ်ချုပ်ပြန်တရားစီရင်ရေးပိုင်းဟလာဥပဒေပြူးမှုပိုင်းပါဝင်တဲ့အချိုးစားနဲတယ်ပါဝင်နိုင်ခွင့်နဲတယ်အခြေအတွက်နဲတယ်ဆိုအဲ့လိုနဲနေတာကရည်ရွယ်ချက်ရှိရှိနဲ့အမျိုးသမီးအမျိုးသားတွေကတကယ်ပဲကန့်သက်ထားတာလားဒါမို့အဲ့ဒီနေရာတွေမှာတကယ်အရေးချင်းနဲ့ကန့်ယူတဲ့မျိုးသမီးတွေမရှိလို့လားဘာကြောင့်လဲကောမင်းမင်
းအဲ့ဒီကိစ္စကိုဆွေးနွေးမယ်ဆိုတော့အကြောင်းအရာတော့ဆုံးနေပြပထမတစ်ခုကတော့ဒီဥပဒေတွေရေးဆွဲတဲ့အချိန်မှာအမျိုးသမီးတွေပါဝင်ခွင့်မရှိဘဲနဲ့အမျိုးသားတွေကသူတို့ရဲ့အမြင်တိုင်းဆွေးနွေးတဲ့ဥပဒေတွေရှိနေခြင်းပထမတစ်ခုပေါ့ဥပမာခုနပြောခဲ့သလိုပဲဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့အချိန်မှာအမျိုးသမီးတွေပါဝင်ရေးဆွဲမှုမရှိတဲ့အတွက်ခုနလိုမျိုးအပိုက်တွေမျိုးကိုအမျိုးသားတွေကခွဲခြားတယ်လို့မမြင်ဘူးဒါဖြစ်တဲ့တော့အရာမျိုးဖြစ်တယ်ဆိုပြီးအမျိုးသားမျက်လုံးနဲ့အမျိုးသားမျက်လုံးသားနဲ့ကြည့်ပြီးတော့ပဲလှုပ်ဆောင်သွားတဲ့အချိန်မျိုးမှာဒါမျိုးဖြစ်တတ်တာရှိတယ်နောက်တစ်ခုကတော့ဒီဥပဒေတွေကဘယ်ကလာလဲဆိုရင်ကျွန်တော်တို့နေ့တတူကလူတွေကနေလက်ခံယုံကြည်ထားတဲ့ကျုံကြည်ချက် belief system တွေကနေလာတာရှိပါတယ်အမျိုးသမီးဆိုလို့ရှိရင်ထင်သေးတဲ့စိတ်မျိုးတွေရှိနေခြင်းကြောင့်မို့လို့ကျွန်တော်တို့ဒီဥပဒေတွေမှာရေးဆွဲခြင်းမှာဒါကိုထည့်သွင်းမစဉ်းစားဘူးခွဲခြားတယ်လို့တော့မမြင်ကြဘူးအဲ့တော့ဒါမျိုးကအကြောင်းအရာ formal ရဥပဒေရရောနောက်ကလူတွေရဲ့ယုံကြည်မှုရနှစ်ခုလုံးဖြစ်နိုင်တယ်အဲ့ဒီအချိန်မှာအဲ့ဒါတွေကြောင့်အမျိုးသမီးတွေပါဝင်မှုရအားနဲ့လာတယ်ဗျဘလောက်တော်တဲ့အမျိုးသမီးဖြစ်အောင်တော့အမျိုးသားနဲ့ရှင်လာလို့ရှိရင်သူ့မှာသူများထက်နှစ်ဆကြိုးစားပြီးတော့မှဒီအခွင့်အရေးကိုရတာရှိလာတယ်။အဲဒီတော့တစ်ဖက်မှာပြန်ကြည့်မယ်ဆိုရိုးမယ်မော်ဒယ်လို့ခေါ်တဲ့စံနမူနာပြစရာအမျိုးသမီးတွေကနေရာတိုင်းမှာအားနည်းလာတယ်။အဲတော့စံနမူနာပြမယ်ဆိုလို့ရှိရင်သမဏပဲကြည့်မလားကျွန်တော်အမျိုးသားတွေကျွန်တော်တရားစီရင်မှုပဲကြည့်မလားအမျိုးသားတွေပြီးလို့ရှိရင်ဆုံးဖြတ်ချက်ချနိုင်တဲ့လူကြည့်မှာအမျိုးသားတွေအဲ့လိုမျိုးဖြစ်နေတော့လူတွေထဲမှာဒီအမြင်တွေကြောင့်မလို့တစ်ဖက်မှာလည်းအမျိုးသမီးတွေနဲ့ဒီလုပ်ငန်းတွေမတင့်တယ်ပါဘူးကွာဗမာလည်းပဲအမျိုးသမီးလုံနိုင်လို့လဲကွာဆိုတော့စိတ်တရားဖြစ်လာတယ် role model တွေရှားလာခြင်းကြောင့်အမျိုးသမီးကိုယ်တိုင်သူလုံနိုင်တယ်လို့ငါတို့လုံနိုင်ပါမပဲဆိုတော့ကြိုးစားခြင်းနဲ့စိတ်တွေကြော့သွားတာလဲအချက်လိုက်အမျိုးစုံပါဝင်နေတာရှိပါတယ်ခင်ဗျာတစ်ချက်သေးကောက်ချက်ချပြောဖို့တော်တော်တော်ခက်ပါတယ
်ဟုတ်ကဲ့ပါကျွန်တော်နားလဲတဲ့လောက်လည်းပဲမြန်မာလူ့အဖွဲ့အစည်းဟာအစဉ်ဆက်ကက Male Dominated Society အမျိုးသားတွေတီးဆိုးတဲ့လူ့အဖွဲ့အစည်းအစဉ်ဆက်ဖြစ်ခဲ့လို့ကျွန်တော်အဲ့လိုပဲနားလဲထားတဲ့အတွက်ဒီကိစ္စကနက်နက်ဆိုင်ဆိုင်ကိုရှိနေတဲ့အခြေအနေတခုလို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။ကျွန်တော်ထိုင်းနိုင်ငံကဆွေးနွေးမဲ့သောရရှင်ဒူကိုသီးလည်မှုကိုသီးလည်မှုမြန်မာနိုင်ငံမှာအမျိုးသမီးတွေကအမျိုးသားတွေနဲ့ဓာတ်လူအခွင့်ရေးရနေသလားမရဘူးလားကိုသီးလည်မှုကဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အမျိုးသမီးနဲ့အမျိုးသားဓာတ်လူအခွင့်ရေးဆိုတော့အမျိုးသမီးမှာတော့အခွင့်ရေးကတော်လေးရနေပါပြီခင်ဗျာ။ဒါပေမဲ့ဓာတ်လူအခွင့်ရေးဆိုတော့မရသေးဘူးလို့ကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့တကယ်လို့ဓာတ်လူခွင့်ရအမျိုးသမီးမှရမယ်ဆိုရင်65ရုပ်ကောက်ပုံကဒေါက်တာရှင်ကနိုင်လာတယ်ခင်ဗျအဲ့ဒါကိုနော်ဒေါက်တာရှင်ကသမဏဖြစ်ခွင့်မရတာကိုပြည်မယ်ဆိုရင်အမျိုးသမီးကဓာတ်လူခွင့်ရမရသေးပါဘူးဆိုတာသိကြနေပါတယ်ခင်ဗ
ျဟုတ်ကဲ့ပါကိုသိလည်းမဟုတ်ကျေးဇူးအများကြီးတင်ပါတယ်အမျိုးသမီးတွေဓာတ်လူခွင့်ဒီထက်ပိုရလာခြင်းအပြင်နိုင်ငံအတွက်လူ့အဖွဲ့အစည်းအတွက်ဘာဒီထက်ပိုပြီးတော့အကျိုးဖြစ်လာမလဲ။ဘာဒီထက်ပို့ပြီးတော့ကောင်းလာမဲလို့မပေးစပဲဖြူလို့ကအခိုင်အမာပြောနိုင်ပါတယ်လေခင်ဗျ။ကျွန
်တော်တို့ခုလက်ရှိနေထိုင်တဲ့လူ့အဖွဲ့အစည်းဟာအမျိုးသားအမျိုးသမီးတွေနဲ့ဖွဲ့စည်းထားတဲ့လူ့အဖွဲ့အစည်းဖြစ်ပါတယ်။ပြည်နိုင်ငံမှာလည်းဖြစ်ဖြစ်၊ဘယ်လူ့အဖွဲ့အစည်းမှာလည်းဖြစ်ဖြစ်၊ဘယ်လူမျိုးမှာလည်းဖြစ်ဖြစ်အမျိုးသားလူ့အုပ်တွေနဲ့အမျိုးသမီးလူ့အုပ်တွေကိုရှင်နေဆိုရင်အမျိုးသမီးလူ့အုပ်တွေကအမျိုးသားလူ့အုပ်တွေကိုပြင်များပါတယ်။အဲတော့ဒီမျိုးသမီးကနိုင်ငံတမိုင်ရရဲ့ဆက်ဆက်ကြော်ရှိတဲ့လူ့အုပ်တွေကိုကိုးစားပြုတဲ့အမျိုးသမီးတွေဟာအငြိအရေးရေးတာတဲ့စံချက်ချက်ထားနိုင်တဲ့ကိစ္စတွေမိဘသားနဲ့ဥပဒေရေးဆွဲတဲ့နေရာတွေမှာခက်ခဲကြတာခက်ခဲရပါလာနိုင်ခြင်းအားဖြင့်ကျမတို့နေထိုင်နေတဲ့နိုင်ငံကျမတို့ရဲ့လူ့ကော်စီကိုပေါ်ပြီးပြည့်စုံတဲ့အဲဒီကွန်ပျူတာတမှုကိုဖြစ်ပေါ်စေမယ်လို့ကျမတို့ကအစမ်းနဲ့ယုံကြည်တယ်။အားကြောင့်လဲဆိုတော့ကျမတို့အထူးသဖြင့်ကျမတို့နိုင်ငံပေါ့နော်။ဒီပေါင်းများစွာအမျိုးသားတွေကကြီးစိုးပြီးတော့ဟိုဒီအမျိုးသားတွေရဲ့အထက်ကဆုံးဖြတ်ချက်တွေနဲ့လည်းကျမတို့နိုင်ငံကိုတည်ဆောက်ခဲ့တာအောင်မြင်ကြလားမအောင်မြင်ရဘူးလားဆိုတာကျမတို့အားလုံးသိပါတယ်။အဲ့တော့အဲ့ဒီလိုဟိုဒီ main တစ်ဖက်ကရပဲအရာအားလုံးကိုဟိုစဉ်းစားဆုံးဖြတ်ပြီးတော့ဘဝရည်ဥပဒေကြီးချမှတ်နေတာဖြစ်ဒီလူ့ဖွယ်ပြီးတဲ့မှာအတူတကွဒီကဲနေထိုင်ကြတဲ့အမျိုးသားတွေမျိုးသမီးတွေဟာအတူတူပဲကျမတို့မတူညီတဲ့အမြင်တွေကိုဖြတ်သွင်းပြီး ကျမတို့ရဲ့နိုင်ငံပြည်သူတွေကိုမဝါဒရဲ့ဥပဒေတွေကိုအတူရေးချဲကြမယ်ဆွေးနွေးကြမယ်ပြင်ဆင်ပြဋ္ဌာန်းကြမယ်ဆိုရင်ကျမတို့နိုင်ငံဟာတခြားနိုင်ငံတွေလိုပဲတန်းတူဟိုရင်းနှောင်းတန်းနိုင်ငံနိုင်ငံဖြစ်လာမယ်လို့ကျမအစိုးရယုံကြည်တယ်။အားကြောင့်လဲဆိုတော့ကျမတို့ကမ္ဘာပေါ်မှာလည်းတခြားနိုင်ငံတွေကိုကြည့်မယ်ဆိုရင်ဒီကကမ္ဘာစစ်ပြီးပြီးနောက်ပိုင်းမှာနိုင်ငံကိုပြန်လည်တည်ထောင်ကြတဲ့အခါမှာအမျိုးသမီးလူ့ကမားတွေအမျိုးသမီးလူ့အာရှတွေပေါ့နော်ဒီရက်ဒီဝါပါဝင်နေတဲ့ဒီမျိုးသမီးတွေကိုနေရာပေးတဲ့နိုင်ငံတွေစားမတမ်းတူညီညာမှုရှိတဲ့နိုင်ငံတွေဟာပို့ပြီးတော့စီးပွားရေးအရာကိုဒီငင်းကျန်းရေးပေါ်ပို့ပြီးတည်ထောင်ခိုင်းနေတယ်ဆိုတော့ဥပမာလေးကျွန်တော်စားနိုင်ငံမှာကမ္ဘာပေါ်မှာလည်းအများကြီးပဲမြန်မာပြည်နယ်နဲ့တူတူဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကို Facebook ကနေပြီးတော့ဆွေးနွေးချက်ပြပို့ထားတာ၄၅၆ခုရှိပါတယ်ကျွန်တော်အဲ့ထက်ကတစ်ခုကိုကျွန်တော်ဖတ်ပြပါမယ်ကျွန်တော်မှသမီးနှစ်ယောက်ရှိပါတယ်တဲ့အခွင့်အရေးဆုံးရှုံးရတယ်လို့တခါမှမခံစားပါဘူးတဲ့အမျိုးသမီးတွေဘီယာဆိုင်ထိုင်ခြင်းလားကားမောင်းခြင်းလားကြောင်းကန်ဖျားကိုအမျိုးသားနဲ့အတူသွားခြင်းလားတရားအထုတ်ခြင်းလားဖုန်းကြီးနဲ့ဒန်းတူထိုင်ခြင်းလို့တော့ပဲရမလဲယောက်ျားတွေလည်းမရဘူးအမျိုးသားတွေနဲ့အရက်အတူတောက်ခွင့်ရှိတယ်အမြင်မတော်မေးငေါ်တာတော့ရင်ဆိုင်ရမယ်ဒါကလည်းနောင်ဖြစ်လာမယ်အဆက်ရစေမယ့်အရာတွေကိုကြိုတင်တားဆီးတဲ့သဘောပါကဲဘာတွေထက်လို့လို့လဲတဲ့ကျွန်တော်ကဒီကိစ္စကိုအမျိုးသားတူဖြစ်တဲ့ကိုသူနဲ့အောင်ကိုပြောပါမယ်ကိုသူနဲ့အောင်ဘာတွေထက်လို့လို့လဲတဲ့
လူရောပါလူရောဆိုတော့သူကကျွန်တော်တို့လက်ရှိဘဝမှာဒီအောက်ခြေဘာမှအရေးမကြီးတဲ့ဟာမျိုးတွေကိုပဲသူကနှိုင်းရှင်ပြထားတာလေတကယ်ကတော့အဲ့ဒီကအမျိုးသမီးနှစ်ယောက်ကတကယ်လုပ်ငန်းခွင်ထဲကိုဝင်ရအနည်းဆုံးများဒီသမီးလေးနှစ်ယောက်ကစေတန်းအောင်ပြီဆိုရင်သူတို့ဟို R&D တက်ချင်ပြီပေါ့ဆက်မှုတက်ကတူတက်ချင်ပြီဆိုရင်အဲ့မှာဆစကားပြောပြီးတာအမှတ်သူတို့ကယောက်ျားလေးတွေရတဲ့အမှတ်တွေသူတို့ပို့ပြီးတော့ကြိုးစားရတော့မယ်နော်အဲ့ဒီကနေတစ်ဆင့်သူတို့ចောင်းပြီးသွားပြီဆိုလို့ရှိရင်အလုပ်ငန်းခွင်ထဲဝင်တဲ့အခါမှာလေနော်အင်ဂျင်နီယာမှာယောက်ျားလေးပဲလိုရဆွေးနေရတယ်နဲ့တွေ့သူတို့အခက်တွေ့ပြီနော်အဲ့ဒီနေ့မှာတစ်ဆင့်သူတို့ကထပ်ကြိုးစားလို့နော်တကယ်ကိုနိုင်ငံကြီးနဲ့ပတ်သက်တဲ့နေပင်လေးကိုရောက်သွားပြီဆိုလို့ရှိရင်လည်းအခုမြင်တဲ့အတိုင်းပဲတကယ်သူပဲစချနိုင်တဲ့နော်တကယ်ဟိုလွတ်တော်လို့အစိုးရလို့ဆိုတဲ့နေရာမျိုးမှာပေါင်ဝင်တော့မယ်ဆိုရင်အဲ့ဒါအခက်အခဲတစ်ခုထပ်ပြီးတော့ဖြစ်သွားပြီဆိုတော့အဲ့ဒါလေးတွေကဘယ်လိုမှကျွန်တော်ကတော့ပြောရဥပမာလေးအရညီညာတယ်လို့ထင်နေရပြီမယ်အဲ့ဒါလုံးဝအဆင်ပြေတာတစ်ခုဖြစ်တယ်နောက်တစ်ခုကကတော့ဒီဟာသူတွဲတောက်လို့ရတာပေါ့လို့ပြောရင်မဲ့အဲ့ဒီစကားရဲမှာကိုပါပါတယ်ပြီးတော့လို့ရှိရင်တော့အပြောခံမှာပေါ့ဆိုတော့အဲ့ဒါကိုကချင်းချင်းပြောလို့ရှိရင်ကိုယ့်အကိုသတိမထားမိတဲ့ခွဲခြားမှုမျိုးလေးဖြစ်နေပြီအဲဒီကယောက်ျားလေးတောက်မယ်မိန်းမလေးတောက်မယ်ပေါ့ဗျာဒါလူတောက်တဲ့ဟာပဲတကယ်ဆိုလို့ရှိရင်ဒါပေမဲ့မိန်းကလေးတောက်တဲ့အတွက်နောက်ပိုင်းမှာဒီလိုအကျိုးဆက်ဖြစ်လာတော့ဖြစ်လာမှာတော့ရှိရပေါ့ဗျာဆိုတော့စဉ်းစားချက်ကကျွန်တော်အဲထဲမှာမတိမတာဂိမ်းအောင်နေတဲ့အဲခွဲခြားရဲ့စိတ်ပဲလို့ထင်တယ်ဆိုတော့အဲ့ဒီဟာတွေလုံနိုင်လို့ဒါခွဲခြားမှုမရှိပါဘူးဆိုတော့မဟုတ်ဘူးလို့ကျွန်တော်အခိုင်အမာယုံကြည်တယ်
ဟုတ်ကဲ့ကျွန်တော်ခုနကတော့ဆွန့်တွေ့သွားတယ်ထိုင်းနိုင်ငံကကိုသီးလယ်မှုကိုမေးခွန်းတစ်ခုကျွန်တော်မေးချင်တယ်ကိုသီးလယ်မှုကအခုလက်ရှိထိုင်းနိုင်ငံမှာရှိနေတာဆိုတဲ့အခါကျတော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘယ်နိုင်ငံကအမျိုးသမီးတွေနဲ့အမျိုးသားတွေကြားမှာဒဏ်မှုခွင့်ရပိုကြတယ်လို့ကိုသီးလယ်မှုထင်လဲ
ဟုတ်ကဲ့ခင်ဗျထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံဆိုတော့ထိုင်းနိုင်ငံကပို့ပြီးတော့အမျိုးသမီးကအခွင့်အရေးရရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်ပြောချင်တာကတော့မြန်မာပြည်မှာတော့ဒဏ်လူခွင့်ရရစီချင်တယ်ဆိုတော့ထောက်ဆစ်ချီကံဥပဒေကိုပြင်ဆင်ဖို့လိုပါတယ်ခင်ဗျ။အဲ့ထောက်ဆစ်ချီကံဥပဒေပြင်ဆင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားခေါင်းဆောင်တွေပါဝင်ဖို့လိုတယ်။အဲ့ဒါမှကျွန်တော်တို့တိုင်းရင်းသားပြည်သူတွေရောမြန်မာပြည်သူအားလုံးကတည်ငြိမ်ညွန့်တဲ့နော်အေးစတူနဲ့လောက်ကင်စားတော့ပြီးတော့နေထိုင်သွားကြမယ်ဆိုရင်ကျွန်တော်မြန်မာပြည်ကအေးချမ်းတရားသွားမှာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုသီးလေးမျိုးကျေးဇူးတင်ပါတယ်။ကိုမျိုးမင်းကျွန်တော်တို့ Facebook message တခုမှဆွေးနွေးထားတာရှိတယ်။ဥပဒေရဲ့အာဏမှုပဲရှိပါမယ်တဲ့ကြားမမခွဲကြရင်အမျိုးသမီးတွေပဲညှစ်နာမှာပေါ့တဲ့မရေမှုတွေပြစ်ဒဏ်တိုးပေးသင့်ပါတယ်တဲ့အဲ့ဒီ message အဲ့ဒီမှတ်ချက်ပေါ့ကောမျိုးမင်းဘယ်လိုဆွေးနွေးခြင်းလဲ
ဟုတ်ပါတယ်မတိမ့်မှုကိုတော့ကျွန်တော်တို့ဘလို့မှလက်မခံနိုင်ပါဘူးမတိမ့်မှုကျူးလွန်တဲ့သူတွေကိုကျွန်တော်တို့တကယ်ထိထိရရအရေးယူဖို့လိုအပ်ပါတယ်ဒါပေမဲ့ကြားမကိစ္စရှိတဲ့ချိန်မှာတစ်သက်ကဥပဒေကနေအရေးယူရဲဆိုလိုပေမဲ့တစ်ခါတလေကျွန်တော်တို့မှာကျူးလွန်ခံရတဲ့အမျိုးသမီးကိုအပြစ်တင်ရှုံချတဲ့အစဉ်လာကြီးကလည်းရှိနေတုံးပဲဆိုတာကိုကျွန်တော်တို့မိထားလို့မရပါဘူး။အဲ့တော့ရာဇဝတ်မှုကျူးလွန်တဲ့မတိမ်မှုကျူးလွန်တဲ့တူရာကိုဥပဒေကအရေးယူသွားသည့်တိုင်အောင်ပတ်ဝန်းကျင်မှာဒီအမျိုးသမီးတစ်ယောက်ကမတော်သင့်တဲ့နေရာမှာမတော်သင့်တဲ့အချိန်မှာသွားပြီးမလုတင်တော့အလုလုလို့ဒါမျိုးကျူးလွန်ခံရတာပေါ့ဆိုတဲ့မင်းငေါ့မှုကအမျိုးသားတွေမခံရဘဲအမျိုးသမီးခံရတဲ့အရာမျိုးဖြစ်ပါတယ်။အဲ့တော့ဥပဒေတစ်ခုကကျွန်တော်တို့လုံလောက်တယ်လို့အမျိုးသမီးမို့လို့ဒီလိုအထင်သေးတာအမျိုးသမီးမို့လို့အဖြစ်တင်တဲ့အစင်လာတွေရှိနေများကာလပတ်လုံးလူမှုတရားမျှတမှုကိုဖန်တီးပေးနိုင်မှာမဟုတ်ပါဘူး။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့ပတ်ဝန်းကျင်မှာရှိနေတဲ့အမျိုးသမီးရဲ့ဘဝကအပြိုအစင်ဖြစ်တယ်ဆိုရဲယူဆတွေကြောင့်ခုနလိုစန္ဒမပါဘဲနဲ့ပဋိဉ္စခံတီးပြီးအပြိုအပြည့်စည်းသွားတဲ့မိန်းကလေးတယောက်ကိုတံပိုးရှိတော်တဲ့မိန်းကလေးတယောက်အနေနဲ့တတ်မှတ်တာလဲလူပေါင်းအတိုင်းဝိုင်းနဲ့ဖြစ်ပါတယ်။ ဲ့တော့ဥပဒေကိုတစ်ဖက်ကလည်းကျွန်တော်တို့အမြင့်မားဆုံးတစ်တန်နေချမှတ်ပြီးတားဆီးဖို့လိုအပ်တယ်လို့မှားယွင်းနေတဲ့အမျိုးသမီးပေါ်ပဲအပြစ်တင်အမျိုးသမီးပေါ်မှာပဲကျွန်တော်တန်ဖိုးမထားတော့အစင်လာတွေမဖြတ်လို့ရှိရင်လည်းအမျိုးသမီးတွေကတော့ဆက်လက်နစ်နာနေအောင်ပါပဲဆိုပြီးပြန်ထောက်ပြချင်ပါတယ
်ဟုတ်ကဲ့နောက်ဆွေးနွေးချက်တစ်ခုကတဲ့ကျွန်တော်ထင်တာကတော့လက်ရှိဥပဒေတွေအရကြားမှဒဏ်ထူအခွင့်အရေးတွေရှိပါတယ်လို့ပြောချင်ပါတယ်တဲ့ဒါကနောက်ဆွေးနွေးသွားတဲ့အထက်မှာဒီအချက်ရဲ့အဖြစ်ပါသွားမယ်ထင်ပါတယ်ဒါပေမဲ့ရှေးရိုးဆွဲဖြစ်နေတဲ့ကြမ်းမခွဲခြားမှုတွေတွေတော့ရှိနေတာအမှန်ပါတဲ့ဆိုတော့မမေးစပဲဖြူကျွန်တော်တို့အစောအင်းတုန်းကပြောခဲ့သလိုမြန်မာလူ့ဖွဲ့စည်းဟာရှေးအစဉ်အလာကတည်းကဟလာအမျိုးသားတွေကြီးဆိုတဲ့လူ့ဖွဲ့စည်းဒီလူ့ဖွဲ့စည်းမှာအမျိုးသမီးတွေအနေနဲ့ဒဏ်ထူအခွင့်အရေးတောင်းဆိုဖို့လှုပ်ရှားရတယ်ဆိုတာကတော်တော်မလွယ်ကူတဲ့အင်မတန်ခက်ခဲတဲ့တာဝန်ကြီးတစ်ခုကိုလိုရတာလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့မမေးစပဲဖြူတို့အမျိုးသမီးအခွင့်အရေးဒဏ်ထူအခွင့်အရေးတောင်းဆိုလှုပ်ရှားနေတဲ့လူတွေနဲ့ကိုလှုပ်တင်လှုပ်ထိုက်လှုပ်နိုင်တာတွေအကုန်လုံးကိုအစွမ်းကုန်လှုပ်နေပြီလို့ပြောနိုင်ပါသလားမမေးစပဲမဖြူလို့လှူရှားသူတွေကိုယ်တိုင်ပါရောဘာရီအားနေချက်ရှိနေပါသေးတယ်ဒီလူဖွဲ့စည်းကိုပြောင်းအောင်လုပ်ဖို့
ကိုကြီးရဲ့ဒီအပြုအမူမဟုတ်ပဲနဲ့အတွေးခေါ်နဲ့ခံယူချက်တွေကိုပြောင်းလဲအောင်လုပ်ရတာဖြစ်တဲ့အတွက်ကြောင့်ဒီကျမတန်းမင်းကြီးရဲ့ကိစ္စကိုကျွန်တော်တို့ကြိုးစားဆောင်နေရတာဟာတော့ကိုမလဲကိုရဲ့ကိစ္စပါပဲတော့အခက်ခဲရှိပါတယ်အဲ့တော့ဒီလိုလှုပ်ရှားဆောင်ရတဲ့အခါမှာကျမတို့အမျိုးသမီးအဖွဲ့အနေနဲ့ကတော့ကျမတို့ရဲ့ကိုယ်ကျန်းဉာဏ်ကျန်းရှိတဲ့လောက်ကျမတို့အကျန်းပုံထုတ်ပြီးတော့ကျမတို့ကတော့ကြိုးစားဆောင်ရမယ်ရှိပါတယ်ဒါပေမဲ့လည်းကျမတို့ကြိုးစားဘလောက်ခံမိုင်းမပေါက်တဲ့အရာတွေတော့အများကြီးရှိရဲ့ရှက်အဲ့တော့အမီးဆက်ဆုံးဥပမာပြောရမယ်ဆိုရင်ကျမတို့ဒီကျမတန်းတင်ညီမကြီးစိတ်စားလေးမျိုးသမီးခွင့်ကြီးစိတ်စားရပြီးတော့ပြောတဲ့အခါတိုင်းမှာထုတ်ပေါ်ပြောဆိုတဲ့အခါတိုင်းမှာကျမတို့ကိုယ်တိုင်တွေလည်းပုံကိုရေးရတက်ခိုက်တာလေးဒီ social media တွေမှာဟိုအိုက်ထုတ်တာလေးအများကြီးကိုကျွန်တော်တို့ခံရတယ်လို့ပြီးတော့ဟိုဒီဥပဒေပြုတဲ့သူတွေဒီစေတနာဆောင်ရာတွေဟာဆိုရင်လည်းကျွန်တော်တို့ကဘယ်လိုပြောရမလဲစေတနာမဟုတ်တဲ့ဟာကိုစေတနာလို့ယူကြတယ်ပေါ့နော
်ဟုတ်ကဲ့
ပြီးတော့မှဟိုမြင်တတ်တာလေးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီကိစ္စဒန်းလူညီမရဲ့ကိစ္စကတော့ long way to go ကြာကြီးသွားရလို့အောင်မယ်ကိစ္စလို့ခင်ဗျာကြောင့်တင်ပြရင်းနဲ့ဒီကနေ့အစီအစဉ်ဒီမှာအဆုံးသတ်ပါတယ်။ဒါဆိုဆွနေပြတဲ့မမေးစပဲဖြူကိုအောင်မျိုးမင်းကိုသွန်လင်းအောင်ကိုတီးလည်းမူနားဆင်သူပရိသတ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုချစတဲ့တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်တော့မှာပါ။ကိုဇော်ဝင်းလိုင်ကကြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအတွင်းအာဖရိကအမေရိကန်လူမဲနှုတ်ဦးကိုရဲတပ်ဖွဲ့ကတိကျစီပစ်တာလိုက်ပြီးနောက်ဆက်တွဲအဖြစ်နဲ့တက်ကဆက်ပြည်နယ်ဒါလတ်မြို့မှာရဲတပ်ဖွဲ့ဝင်5ဦးပြစ်ခတ်တပ်ဖြတ်ခံလိုက်ရပြီးတဲ့နောက်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်သူတွေစိတ်ချနှံ့မှုရရှိအောင်လှုံ့ဆော်တဲ့အနေနဲ့ဒီသတင်းပတ်ဟာစိတ်မချမြေ့စရာတွေနဲ့ပြည်နေတဲ့သတင်းပတ်ဖြစ်တဲ့အကြောင်းပြောကြပါတယ်။သမ္မတဘရက်အိုဘားမားကပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့နေတိုးထိပ်သီးဆွေးနွေးပွဲအတွင်းပြောကြားခဲ့တာဖြစ်ပေမဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအများစုဟာအမေရိကန်ပြည်ထောင်စုတွင်ဖြစ်ပျက်နေတာတွေကိုအလေးပေးပြောကြားခဲ့ပါတယ်။အခုကျွန်တော်တို့အတန်လွတ်နေတဲ့အချိန်အတွင်းမှာပဲဒါလတ်မြို့ရဲ့ရဲဌာနချုပ်ကိုချင်းချောက်မှုရှိခဲ့တဲ့အတွက်လွန်ခဲ့တဲ့နာရီပိုင်းကယာယီပိတ်ထားခဲ့ရပါတယ်။ဒါလတ်မြို့ရဲ့ SWAT အထူးတပ်ဖွဲ့ကိုလည်းတပ်လန့်ထားလိုက်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်အတိုင်းအတာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဘရက်အိုဘားမားကကတိပြုပြောကြားခဲ့သလိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့ဥရောပတိုက်အတွက်အရေးကြီးတဲ့အချိန်မှာညှိနှိုင်းမှုရှိဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးကောလင်းမြို့မှာသွေးလွန်တုတ်ကွေးရောဂါဆိုးဝါးစာဖြစ်ပေါ်နေတာကြောင့်ကလေးငယ်တဦးသေဆုံးသွားခဲ့တယ်လို့ကောလင်းမြို့နယ်လုံဆိုင်ရာဖွံ့ဖြိုးတိုးတက်ရေးပရာဟိတကွန်ရဲ့KDPN ကသတင်းထုတ်ပြန်ပါတယ်ဇူလိုင်လ10ရက်နေ့ကစပြီးကောလင်းမြို့တည်ချင်းကျေးရွာကကျောင်းသား58ဦးဖျားနာနေတာကိုတွေ့ရတာကြောင့်ဆေးရုံကိုပို့လိုက်တာမှာ10ဦးတဲ့မင်းကိုအရေးပေါ်ကုသမှုပေးနေရပြီး3ဦးဟာဆိုးရင်စရာရှိတယ်လို့ဆိုပါတယ်ခင်ဗျာ
သတင်းကြေကျုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရည်မှုကတော့ဒေါခင်မြတ်တပ်ပါရှင်အင်ဂျင်နီယာကတော့ Derry Smith ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလောကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.